Welcome to the Voice of America in Burmese.
Washington ရဗီဝေအမေရိကန်တန်ကန်နဲ့2021ဇန်နဝါရီလ18ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2440-51လိုင်းလမ်းမီတာ190ကိုကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ American John Hopkins တက္ကသိုလ်စစ်တမ်းရကဘာတလောကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာစနေနေ့မှာ94တန်းကျော်သွားပါပြီ။တည်ဆောင်းရသူကလည်း2တန်းကျော်နေပြီဖြစ်ပါတယ်။အမေရိကန်နိုင်ငံမှာတော့အကူးဆက်သူ23တန်းခွဲကျော်တဲ့ကမ္ဘာမှာအများဆုံးဖြစ်နေတယ်လို့တည်ဆောင်းရသူကလည်း4သိန်းနီးပါးရှိနေပါတယ်။ကမ္ဘာမှာလူပေါင်း10တန်းကျော်နဲ့ဒုတိယအကူးဆက်မှုအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံက COVID-19 ကာကွယ်ဆေးကိုစနေနေ့မှာပဲအများအပြားအစုလိုက်ထိုးနှံပေးမှုစတင်လိုက်ပါတယ်။ဒါဟာကမ္ဘာမှာအကြီးအမားဆုံးကာဝယ်ဆေးထိုးပေးမှုကိုစတင်လိုက်တာဖြစ်ကြောင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကနိုင်ငံတော်ရုပ်သံမှာပြောပါတယ်။ကူးစက်များကိုရိုနာဗိုင်းရပ်စ်ပိုးသစ်တွေ့နေရတဲ့ဗြိတိန်ကတော့တင်းကျပ်တဲ့လော့ကဒေါင်းချကန့်သတ်မှုအသစ်တွေကိုတောက်ချိန်မှာပဲထုတ်ပြန်လိုက်ပါတယ်။ပြင်သစ်နိုင်ငံမှာတော့ဒီရောဂါပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့အတွက်စနေနေ့ကစပြီးညနေ6နာရီကစတဲ့ကာဖီးဥမိန်ထုတ်ပြန်လိုက်ပါတယ်။ဒီရောဂါကြောင့်ပြင်သစ်နိုင်ငံမှာသေဆုံးသူက9000ရှိနေပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်မပြန့်ပွားစေရအတွက်ကန့်သတ်မှုတွေချမှတ်ထားတာကိုကန့်ကွက်သူ1000လောက်ကမြို့တော်ဗီယန်နာမှာစနေနေ့ကဆန္ဒပြခဲ့ကြပြီးအစိုးရနှုတ်ထွက်ပေးဖို့ပါတောင်းဆိုခဲ့ကြပါတယ်။ဒီရောဂါကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်အစိုးရရဲ့လော့ကဒေါင်းချကန့်သတ်မှုဟာမတ်လကတည်းကဆိုရင်ဒါကတက်ပြတ်အကျဉ်းဖြစ်ပါတယ်။မဖွင့်မဖြစ်ဈေးဆိုင်မှာပါကြံဆိုင်အားလုံးပိတ်ထားပြီးဖျော်ဖြေရေးခန်းမတွေအားကစားရုံတွေနဲ့ကျောင်းတွေအားလုံးကိုပါပိတ်ထားတဲ့ကန့်သတ်မှုကိုတဘောမကြသူတွေကဩစတြေးလျဝန်ကြီးချုပ်ဆက်ဗက်ရှန်ကတ်ကိုရောသတင်းမီဒီယာတွေကိုပါမကြေမနက်ဖြစ်နေကြတာပ
ါ
ဒီလိုပုံစံနဲ့ဆက်သွားဖို့မဖြစ်နိုင်ကြောင်းနဲ့တားမြစ်ချက်တွေကဘယ်ပေါင်းစုံကဖြစ်နေပြီးစိတ်လွန်နေပြီလို့ဆန်းသပြသူတူကပြောသွားတာပါဒီရောဂါအတွက်သတိထားမှာဖြစ်ပေမဲ့တစ်ဖက်တည်းကြည့်လို့မရကြောင်းနဲ့စိုးရင်ရတဲ့အုပ်စုထဲမှာပါတဲ့တက်ကြီးရွယ်ဦးတွေဆိုအိမ်မဒီတိုင်းတိုင်းပြည်ဝါရဖြန့်တာတွေကိုပဲအာရုံစိုက်နေရတဲ့အဖြစ်မျိုးတွေကြောင့်ဒီလိုပုံစံနဲ့မတော်တဲ့တော့ဘူးလို့ပြောပါတယ်။ဘာမှလုတ်ပိုင်ခွင့်မရှိတဲ့တရုတ်နိုင်ငံလိုဖြစ်လာမှာကိုမလိုလားဘူးလို့လည်းပြောတာပါ။ဆန္ဒပြသူအများစုဟာနှာခေါင်းစည်းမတက်ကြသလိုလူချင်းခက်ခွာခွာနေရမယ့်စည်းကမ်းကိုလည်းမလိုက်နာကြပါဘူး။သူတို့ကိုဆန့်ကျင်တဲ့လူပေါင်း900လောက်ပါတဲ့ဆန္ဒပြအုပ်စုတစုကတော့နှာခေါင်းစည်းမတက်သူတွေကိုရှုတ်ချခဲ့ကြတာပါ။လူရေ 8.9 တန်းရှိတဲ့ဩစတြေးလျနိုင်ငံမှာအရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာအမေရိကန်နိုင်ငံရဲ့ဌာနရဲ့ထိပ်တန်းတာဝန်တွေအတွက်သူခန့်ထားမဲ့သူတွေကိုထပ်မံကြေညာခဲ့ပါတယ်။အီရန်နိုင်ငံနဲ့နျူကလ িয়ার ဆိုင်ရာ2015သဘောတူစာချုပ်ချုပ်ဆိုရေးမှာအဓိကညှိနှိုင်းရေးမှူးတဦးဖြစ်တဲ့အမေရိကန်နိုင်ငံရဲ့မူဝါဒဆိုင်ရာကျွမ်းကျင်သူဝန်ဒီရှာမန်ကိုနိုင်ငံရဲ့ဌာနဒုတိယအကြီးအကဲဖြစ်အမည်ရှင်းတင်သွင်းလိုက်ပါတယ်။ဒါ့အပြင်နိုင်ငံရဲ့ဌာနပြောခွင့်အဖြစ်တာဝန်ယူခဲ့သူအငြင်းစားထိပ်တန်းတန်တမန်တဦးဖြစ်တဲ့ဗစ်တိုးရီယာနူလန်ကိုအမေရိကန်နိုင်ငံရဲ့ဌာနမှာတတိယတာဝန်အရှိဆုံးဖြစ်တဲ့နိုင်ငံရေးရာအမေရိကန်လက်ထောက်နိုင်ငံရေးဝန်ကြီးအဖြစ်အမည်ရှင်းတင်သွင်းခဲ့တာပါနိုင်ငံရေးဌာနစီမံခန့်ခွဲရေးနဲ့အရင်းမြစ်ဌာနဒုတိယဝန်ကြီးအဖြစ်သူ့ရဲ့နိုင်ငံရေးမူဝါဒဆိုင်ရာအကြံပေးဖြစ်တဲ့နှစ်ရှည်လာများဆောင်ရွက်ခဲ့သူတဦးဖြစ်တဲ့ Brian McCon ကို Mr. Biden ကရွေးချယ်ထားသလိုအမေရိကန်နိုင်ငံရေးဝန်ကြီးဖြစ်တဲ့ Mr. Biden အမည်ရှင်းတင်သွင်းထားတဲ့ Anthony Blinken ကိုအတီးပြုရေးအတွက်အင်္ဂါနေ့မှာအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကကြားနာဖို့ရှိပါတယ်။တကယ်လို့အထက်လွှတ်တော်ကသာသူ့ကိုအတည်ပြုပေးခဲ့ရင်အခုအမည်ရှင်းတင်သွင်းထားသူတွေဟာလည်း Mr. Blinken နဲ့အမှတာဝန်ထမ်းဆောင်ကြရမှာဖြစ်ပါတယ်။ဂျာမနီနိုင်ငံမှာဝန်ကြီးချုပ်အင်္ဂလာမာကတ်ဦးဆောင်တဲ့ Christian Democratic Party CDU ရဲ့ခေါင်းဆောင်အသစ်ဖြစ်တဲ့ Armin Laschet ကိုစနေနေ့မှာရွေးချယ်လိုက်ကြပါတယ်။ဝန်ကြီးချုပ်မာကတ်နေရာကိုဆက်ခံမဲ့အလေအလတ်ဝါဒီ Armin Laschet ကလာမယ့်ရွေးကောက်ပွဲမှာလည်းသူတို့ပါတီအနိုင်ရအောင်သူစူးစမ်းမယ်အကြောင်းသူ့ရဲ့အောင်ပွဲခံမင်းကောင်းမှာပြောကြားခဲ့ပါတယ
်။ Bin mir der Verantwortung bewusst, die mit diesem Amt verbunden ist.
ဒီအရုပ်ချက်ယူရမယ့်တာဝန်တွေကိုသူနားလေကြောင်းနဲ့မကြခင်သတင်းပတ်တွေတွင်ချင်းပါရမယ့် data ရင်းရွေးကောက်ပွဲမှာအနိုင်ရဖို့နဲ့လာမယ့်အထွေထွေရွေးကောက်ပွဲမှာပါအနိုင်ရပြီးဂျာမနီဝန်ကြီးချုပ်ဖြစ်လာအောင်စူးစမ်းမှာဖြစ်ကြောင်းဂျာမန်ဘာသာနဲ့ပြောသွားတာပါ။ဒါ့အပြင်အနောက်နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကာယရောဂါနဲ့အတူပြန့်နေတဲ့အစိုးရဝါဒကိုဆန့်ကျင်ကြဖို့အတွက်ဒီမိုကရက်အင်အားစုတွေကိုပါတိုက်တွန်းခဲ့ပါတယ်။စစ်သည်မော်တွေကိုဖြုတ်ခွင်းနဲ့ပယ်ထင်းတပ်ဒုံးတွေကိုတုံးပြီး အီရန်တော်လှန်ရေးအဆောက်တပ်ကစနေနေ့မှာအိန္ဒိယသမုဒ္ဒရာထဲမှာစစ်ရေးလေ့ကျင့်ခဲ့တယ်လို့အီရန်အစိုးရသတင်းဌာနကပြောပါတယ်။ဒါကအီရန်ရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးတင်းမာမှုတွေတိုးနေတယ်လို့အီရန်ပေါ်မှာအမေရိကန်ဖိအားတွေပေးနေချိန်မှာလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။တောက်ချန်နေ့ကပထမအဆင့်လေ့ကျင့်မှုမှာတော့ရန်သူရဲ့အခြေစိုက်စခန်းတွေလို့စိတ်ကူးနဲ့ပုံဖော်ထားတဲ့နေရာတွေကိုမြေပြင်ပစ်ပဲ့ထင်းတက်ဒုံးတွေ drone ယာဉ်တွေနဲ့ပစ်ခတ်လေ့ကျင့်ခဲ့တာပါ။အီရန်ဟာမကြခင်သတင်းပတ်တွေအတွင်းမှာပဲစီးလေ့ကျင့်မှုတွေတိုးလှုပ်လာသလိုလက်နက်ထုတ်လုပ်တဲ့အဆင့်နီးပါးတုံးနိုင်တဲ့ uranium တန့်စင်မှုတွေကိုပါစတင်လုပ်ဆောင်ခဲ့တာပါ American ဘက်ကအဲ့ဒီ data ရင်းကို B-52 ဘုံးကျဲလေယာဉ်တွေနဲ့အတူလင်းတင်သင်္ဘောကြီး USS Nimitz နဲ့ nuclear ရင်းကုန်သင်္ဘောဒဇင်းကိုပါဆစ်လွတ်ခဲ့တာပါ
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ဘိုင်းလိုမီတာ40 kHz 8.3 ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ရဲမထွန်ပါ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်မြန်မာနိုင်ငံမှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ492ယောက်ထပ်ပြီးအတည်ပြုလိုက်တဲ့အတွက်အခုချိန်ထိကူးစက်သူစုစုပေါင်း 133,869 ယောက်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နှစ်ရဲ့အတွင်း COVID-19 ကြောင့်သေဆုံးသူက16ဦးရှိတာကြောင့်အခုထိသေဆုံးသူစုစုပေါင်း 1,942 ယောက်ရှိပြီဖြစ်ပါတယ်။မနေ့တုန်းကဓာတ်ခွဲနမူနာပေါင်း 18,000 ကျော်ကိုစစ်ဆေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့မလကနေ့အခုထိတခွဲ့နမူနာပေါင်း 1,300,000 ကျော်စစ်ဆေးခဲ့ပြီဖြစ်ပါတယ်။အတည်ပြုလူနာရေနဲ့ပြန်ပြေးကျမလာသူက 13,800 ကျော်ရှိနေပါတယ်။ COVID-19 ကာကွယ်ဆေးအမြောက်များထိုးနှံပေးရေးအစီအစဉ်ကိုစတင်လုပ်ဆောင်နေပြီဖြစ်တဲ့အိန္ဒိယနိုင်ငံမှာကာကွယ်ဆေးတွေဝေးလံခုံပြတဲ့ဒေသတွေတိုင်အောင်ရောက်ရှိသွားပြီဖြစ်ပါတယ်။ကျောင်းသားပရိနေကနိုင်ငံရဲ့မြောက်ဖျားကဝေးလံခုံပြတဲ့ဟီမဝန္တာဒေသလဒက်ပြည်တော်စုနယ်မြေကစလို့မြန်မာနိုင်ငံနဲ့နယ်စပ်ချင်းထိနေတဲ့နာဂလန်နာဂနယ်မြေအစုံကာကွယ်ဆေးတွေရောက်ရှိသွားပြီလို့အိန္ဒိယကျမ်းမာရေးတာဝန်ရှိသူတွေကိုကိုကပြည်ရိုက်တာသတင်းကပြောပါတယ်
။ आज अभी हमारा 11500 बुक डोज आया है
ထိုးစီပေါင်း 11,500 ကိုဒီကနေ့လက်ခံရရှိပါတယ်။အဲ့ဒီစေတွေကလက်ဒက်ပြည်တော်စုနယ်မြေအတွက်ဖြစ်ပြီးကျမ်းမာရေးဝန်ထမ်းတွေနဲ့အိန္ဒိယစစ်တပ်ကတပ်ဖွဲ့ဝင်တွေကိုထိုးနှံပေးမှဖြစ်ပါတယ်လို့လက်ဒက်ပြည်တော်စုနယ်မြေကျမ်းမာရေးအရာရှိဒေါက်တာဖုန်ဆိုအန်ချုံကပြောပါတယ်။အိန္ဒိယနိုင်ငံရဲ့လူအများအများကိုကာကွယ်ဆေးထိုးနှံပေးရေးအစီအစဉ်အရကာကွယ်ဆေးတွေကိုဇန်နဝါရီလ16ရက်နေ့ကစလို့ကျမ်းမာရေးဝန်ထမ်းတွေနဲ့လူတွေနဲ့ထိတွေ့ဆက်ဆံပြီးမဖြစ်မနေအလုပ်လုပ်နေရသူတွေကိုစတင်ထိုးပေးမှာဖြစ်ပါတယ်။အိန္ဒိယရဲ့ကာကွယ်ဆေးထိုးနှံရေးအစီအစဉ်ကကမ္ဘာပေါ်မှာအကြီးဆုံးလို့လည်းအိန္ဒိယအစိုးရကပြောပါတယ်ခင်ဗျ။ကမ္ဘာပေါ်မှာဆေးရုံသုံးစင်းလက်အိတ်အများဆုံးထုတ်လုပ်တဲ့မလေးရှားကုမ္ပဏီ Top Glove ကပိုင်တဲ့လက်အိတ်ဆေးရုံလေးရုံကအလုပ်သမားတွေ COVID-19 ကူးစက်ခံရတယ်လို့အဲ့ဒီကုမ္ပဏီကစနေနေ့ကကြေညာပါတယ်။အလုပ်သမားပဏျောင်းနဲ့ဘယ်တော့ကယောဂစမ်းသပ်ဆစ်ဆေးခဲ့တယ်လဲဆိုတာကိုကုမ္ပဏီကမပြောပေမဲ့ပဏိတုံးကတော့ကုမ္ပဏီကအလုပ်သမား9000ကျော်ယောဂကူးစက်ခံရပြီးတယောက်တည်းဆုံးတယ်ဆိုတဲ့သတင်းတွေထွက်ပေါ်ပြီးမှအခုလိုကြေညာခဲ့တာဖြစ်ပါတယ်။ဒါကမလေးရှားနိုင်ငံအတွက်တော့ယောဂဖြစ်ပေါ်မှုအများဆုံးကွင်းဆက်တစ်ခုလည်းဖြစ်ပါတယ်။အဲ့ဒီဆက်ယုံလေးယုံစလုံးကအလုပ်သမားတွေကိုယောဂစမ်းသပ်စစ်ဆေးပေးထားပြီးယောဂကုသသူတွေကိုတီးခြားခွဲထားတယ်လို့ကုမ္ပဏီကကြေညာထားပါတယ်။စနေနေ့မှာနောက်ထပ်ယောဂစမ်းသပ်မှုအကြီးအကျယ်ပြုလုပ်မယ်လို့လည်းပြောပါတယ်။ယောဂခြေရာခံလိုက်တာနဲ့စမ်းသပ်စစ်ဆေးတာတွေကိုဆက်ယုံနေုံမှာလုပ်ကိုင်နေပြီလို့လည်းပြောပါတယ်။ပြီးခဲ့တဲ့အပတ်တုန်းကတော့ Top Glove Company ရဲ့ Share 1.39 ရာခိုင်နှုန်းပိုင်ဆိုင်နဲ့ BlackRock Institutional Trust Company ကTop Glove Company ကအလုပ်သမားတွေကိုယောဂရံကနေကာကွယ်ပေးဖို့ဆူဆူရွေးဝါးကြီးပြက်ကွက်တယ်ဆိုပြီးဝေဖန်ခဲ့ပါတယ်။ COVID-19 ကာကွယ်ရေးလုံလုံလောက်လောက်မလုပ်ဘူးဆိုပြီးတူတူတိတ်တိတ်ပြောဆိုခဲ့သူအတွင်းလူတူကိုလည်းကုမ္ပဏီကအလုပ်ဖြုတ်ဖြစ်ခဲ့တယ်လို့ Writer သတင်းကပြောပါတယ်။ဆရာများနဲ့အထိမ်းအမှတ်တွေကိုဆင်နွှဲခဲ့တဲ့ထိုင်းကျောင်းသားတွေကကျိန်းလုံးတွေနဲ့စာရေးကိရိယာတွေကိုထိုင်းပညာရေးဝန်ကြီးဌာနရှိမှစုပုံပြီးဆန္ဒပြခဲ့ကြပါတယ်။ဆရာတွေကကျောင်းသားတွေအပေါ်ခန္ဓာကိုယ်ကိုနာကျင်အောင်ပြစ်ဒဏ်ပေးလို့ရှိတဲ့နည်းလမ်းကိုစတင်ဆန္ဒပြရတဲ့အနေနဲ့ထိုင်းကျောင်းသားတွေကစနေနေ့ကမြို့တော်ဘန်ကောက်တဝမ်းဆန္ဒပြကြတာဖြစ်ပါတယ်။ဆရာများနဲ့အထိမ်းအမှတ်လူအနည်းငယ်တက်ရောက်ခဲ့တဲ့အဲ့ဒီဆန္ဒပြပွဲကိုကျောင်းသားစုအုပ်စုလို့အမည်ပေးထားတဲ့အဖွဲ့ကဦးဆောင်ကျင်းပခဲ့တာဖြစ်ပါတယ်။ အဲ့ဒီအုပ်စုကထိုင်းနိုင်ငံတဝန်းလူငယ်တွေဦးဆောင်တဲ့အစိုးရစန့်ကျင်ရေးဆန္ဒပြတွေတဲ့အထက်ကအဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။ကောင်းဆောင်ရဲလို့မိဂမတ်တာမရှိတဲ့အဲ့ဒီဆန္ဒပြပွဲတွေမှာဝန်ကြီးချုပ်ချန်အိုချာအစိုးရအပြောင်းလဲလုပ်ဖို့နဲ့စီမံခန့်ပြီးစနစ်ပြုပြင်ရေးကိုတညီတညွတ်ထဲတောင်းဆိုနေတာဖြစ်ပါတယ်။အဲ့လိုတောင်းဆိုနေတဲ့အထက်ကတချို့ဆန္ဒပြသူတွေကလက်ရှိအခြေအနေအောက်မှာခွဲခြားခံနေရတဲ့လူမှုအဖွဲ့အစည်းတွေရဲ့ဘဝနဲ့ပညာရေးလောကပေါ်ပကြေပနံဖြစ်မှုတွေလည်းရှိနေပါတယ်။ထိုင်းပညာရေးစနစ်မှာနှမျိုးနှစားရှိနေတာကိုဖော်ထုတ်ဖို့အတွက် White Crew Day လို့ခေါ်တဲ့ဆရာများနေ့မှာအခုလိုဆန္ဒပြရတာလို့ဆန္ဒပြကောင်းဆောင်တူကပြောပါတယ်။ Coronavirus ကယောဂါကကမ္ဘာတစ်လွှားမိခင်နိုင်ငံကနေပြည်ပနိုင်ငံတွေကိုရွှေ့ပြောင်းနေတိုင်းနဲ့ Migration နှုန်းကို30ရာခိုင်နှုန်းနှိကွေကျဆင်းစေခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။2019ခုနှစ်ကနေ2020ခုနှစ်အတွင်းကမ္ဘာတစ်ဝှမ်းရွှေ့ပြောင်းနေတိုင်းတဲ့လူရေအတွက်ကကမန်တာရတဲ့နှစ်သန်းဝန်းကျင်ယောင်းနေခဲ့ကြောင်းကုလသမဂ္ဂကတောက်ကြံလေးကထုတ်ပြန်တဲ့အစည်းအကမ်းတစ်စောင်မှာဖော်ပြထားတာပါ2020ခုနှစ်အတွင်းလူပေါင်း181သန်းမိခင်နိုင်ငံပြင်ပကိုပြောင်းရွှေ့နေထိုင်ကြတယ်လို့လည်းဆိုပါရယ်အဲ့ဒီအထဲကမှမှတ်တမ်းမှတ်ပုံတင်ထားတဲ့ရွှေ့ပြောင်းနေထိုင်သူ3ပုံ2ပုံကနိုင်ငံပေါင်း20ခုသာပြောင်းရွှေ့နေထိုင်ကြတာဖြစ်ပြီးအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့နေထိုင်သူ51သန်းနဲ့ပထမနေရာမှာရှိနေတယ်လို့ကုလသမဂ္ဂကပြောပါတယ်။လူများပြောင်းရွှေ့နေထိုင်တဲ့နောက်တစ်နိုင်ငံကတော့လူ16သန်းလက်ခံခဲ့တဲ့ဂျာမနီနိုင်ငံဖြစ်ပါတယ်။ Saudi Arabia နိုင်ငံကတော့လူ13သန်း၊ Russia ကလူ12သန်းနဲ့ British နိုင်ငံကလူ9သန်းပြောင်းရွှေ့နေထိုင်ခဲ့ပါတယ်။2020ပြည့်နှစ်မှာအိန္ဒိယနိုင်ငံကလူအများဆုံးပြောင်းရွှေ့ထွက်ခွာတဲ့နိုင်ငံဖြစ်ပါတယ်။မနေ့ကမိခင်အိန္ဒိယနိုင်ငံကလည်းပြည်ပကိုပြောင်းရွှေ့နေထိုင်သူ18တန်းရှိပါတယ်။အိန္ဒိယလိုပဲရွှေ့ပြောင်းနေထိုင်တဲ့သူများပြားတဲ့တခြားနိုင်ငံတွေကတော့မက္ကဆီကိုနိုင်ငံနဲ့ရုရှားနိုင်ငံတို့ဖြစ်ပြီးလူ17တန်းစီပြောင်းရွှေ့နေထိုင်ကြသလိုထိုနိုင်ငံကလူ10တန်းနဲ့ဆီးရီးယားနိုင်ငံကလူ10တန်းတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်ကြပါတယ်။ရွှေ့ပြောင်းနေထိုင်သူအလုံးရဲ့စစ်တေရာခိုင်နှုန်းကဒုက္ခသည်တွေဖြစ်ပြီးအဲ့ဒီဒုက္ခသည်တွေရဲ့80ရာခိုင်နှုန်းကိုဝင်ငွေအလဲအလတ်နဲ့ဝင်ငွေနည်းနိုင်ငံတွေကလက်ခံထားရတယ်လို့လည်းကုလသမဂ္ဂကအစီအခံထားပါတယ်ခင်ဗျာ။တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါက်ကီမျိုးသက်တဲ့အတူကြီးညာခဲ့တာပါ။အခုတော့သတင်းလော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင
်ဗျ။စင်တော်ဝင်းမပါ။ဈေးကောက်ပွဲအနိုင်ရအစိုးရပါတီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အစိုးရသိမဖွဲ့ခင်တိုင်းသားတွေနဲ့ဆွေးနွေးနေရမှာအရင်ကချင်မွန်နဲ့အခုကယားနဲ့ရှမ်းပြည်နယ်ခီးစဉ်ပြီးမှဘလို့အစည်းအဝေးဆက်ရှိနိုင်တာကို NLD တွဲဆောင်ရေးအဖွဲ့ခေါင်းဆောင်နောက်ရခိုင်မျိုးသားပါတီ ANP နဲ့CNLD ခြေမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်တွေကိုမေးရမှာ ANP ဥက္ကဋ္ဌဦးသာထွန်းလှကအခုလိုဆက်ရှင်းပြပါတယ
်ကျွန်တော်တို့ကဘာမှအကြောင်းကြားတာမရှိသေးဘူးကျွန်တော်တို့အဲ့တောင်ကြီးမတည်ဘူးမအိမ်မဟုတ်တဲ့နေရာလေးကိုကြိုးတဲ့တော့လုပ်ပြီးတည်တယ်ကျွန်တော်တို့က NLD ပါတီနဲ့ဆိုရင်တော့ဆင်းရဲအနေနဲ့အဲ့လိုပါတီအချင်းချင်းအဲ့လိုဆက်ဆံမှုတော့မရှိဘူးတရှိုးဆက်တော့ကိုယ်စီတရားတော့ကဟိုဆက်တော့အခက်ကြီးတွေကပုဂ္ဂိုလ်ကြီးဆက်ဆံမှုတော့ရှိကောင်းရှိနိုင်တယ်။ဒီလိုဆိုရင်လည်းကျွန်တော်တို့ဒီရင်းချင်ရေးပြတဲ့နဲ့ဒီနည်းနဲ့လည်းတော်တော်လေးဒီလိုပုံစံတွေကလည်းကျွန်တော်တို့ကဟိုရင်းနေတဲ့ပုံစံတွေရှိပါတယ်။တခါတလေဒီဖုံးအဆက်တွေရှိရလို့ပြောတာရှိတယ်။ဒါပေမဲ့ဒီပုံစံတွေကပြင်းနေတဲ့အခြေအနေတွေရှိရလို့ပြောတယ်။ဒါပေမဲ့အခုဒီပြဆိုရေးကတည်းကတည်းကပြီးတော့ကျွန်တော်တို့ကိုစောင့်ချရတော့အမှမရှိသေးဘူ
း။အလားတူအရင်ချင်းပါတီတွေပေါင်းဖွဲ့ထားတဲ့CNLD ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီပူတွဲဥက္ကဋ္ဌဦးစိုးစံကလည်း
ကျွန်တော်တို့ကတော့သူတို့စီကနေတရားဝင်အကြောင်းကြားစာတွေပါကြီးကျွန်တော်တို့ချင်းပါတီနဲ့တွေ့နေပါများဆိုတဲ့ဟာကြီးက officially ကျွန်တော်တို့ကလက်မခံရသေးဘူးလေဆိုတော့ဘာလဲဒီအခုအစိုးရတိဖွဲ့မဲ့လူကြီးရဲ့ရည်ရွယ်ချက်ဖြစ်တဲ့ National Unity Government ဆိုတဲ့ဟာကမှတူကောင်းတဲ့အခြေအနေတစ်ခုပါတကယ်တမ်းဖွဲ့နိုင်နေဆိုလို့ရှိရင်လေကျွန်တော်တို့ဒီမြန်မာနိုင်ငံကတိုင်းတာပေါင်းစုံနဲ့ကျွန်တော်ထူထောင်ခဲ့တဲ့နိုင်ငံဆိုလည်းမမှောက်ဘူးဗျာလွတ်လပ်ရေးမယူခင်ကတည်းကကျွန်တော်အဲ့ဒီအတွက် National Unity Government ဖွဲ့ချင်လို့ကျွန်တော်ကလွတ်လပ်ရေးယူကြတာပဲဆိုဒီဟာကိုဒီတခြားခြားကောင်းတဲ့ပေါ်နိုင်ဖို့လည်းအရေးကြီးပါတယ
်ဒီပေါ် NLD ရဲ့နောက်ခီးစဉ်ခြေနေကိုတွဲဆုံဆွေးနွေးခေါင်းဆောင်ကိုမေးရမှာမကွေးတိုင်းဝန်ကြီးချုပ်လည်းဖြစ်တဲ့ NLD အထွေထွေသုံးဖြစ်သူဒေါက်တာအောင်မိုးညိုက
နောက်ခီးစဉ်တော့ဒီဘာမှမညွှန်ကြားသေးဘူးကျွန်တော်တို့24ရက်နေကြရင်ဘိုးလုံးမှုဆောင်ဖွဲ့အစည်းအဝေးရှိတယ်နေပြီးတော့မှဘိုးလုံးမှုဆောင်ဖွဲ့အစည်းအဝေးကြရင်တော့ဒါတော့သိရင်သိရမှာပေါ့ဘာမှမသိသေးဘူးလို့ဆရာတော့နော်အစည်းအဝေးတင်ခဲ့ပြီကျွန်တော်စီးစီကိုရုပ်ဖွဲ့တွေဥပေးခဲ့ပြီ အဲဒီနေ့တကူကရခိုင်ကတော့တိတဲ့အတိုင်းပဲလေဟိုလုံချုံရကိစ္စရှိတယ်လေနော်ရခိုင်မျိုးသားပါတီအရင်တည်းကနိုင်တာနော်အဲ့ဒီတော့ဟိုကရင်တို့ရှင်းတော့ကြတော့လေဘာမှလောက်ပြဿနာမရှိဘူးဗျာအဖွဲ့ချုပ်ကဥဆောင်ပြီးတော့လွတ်တော်ခေါ်တာတို့စိုးစိုးအဖွဲ့တော့လုံနိုင်တဲ့အနေအထားမှာရှိတယ်ဆိုတော့အဲ့ဒါသွားဖို့လူမလားမသိဘူ
းအခုလိုရခိုင်စီနယ်ကိုလုံချုံကြီးစိုးရင်ချက်ကြောင့်လာဖို့စဉ်းစားရခက်နေတဲ့ပေါ်ရခိုင်မျိုးသားပါတီဘက်ကရောအစဉ်ပြောင်းစဉ်းစားချက်ရှိထားပါလားလို့မေးရမှာဥသာထွန်းလာက
ကျွန်တော်စီဘုလိုမတိတရားဝင်ဘာမှပြန်လန်းထားတာလေးမရှိသေးတဲ့အတွက်ကြောင့်တော့အဲ့ဒီပုံမှာကျွန်တော်ဒီတဲ့ကျွန်တော်ဘာမှပါတီတဲ့မလေးစဉ်းစားချက်မထက်တာအဲ့မရှိသေးတဲ့အရှင်ကြီးရှိတယ်ကျွန်တော်အဲ့ဒီကျွန်တော်ဥပဒေတဲ့အရှင်ကြီးအပေါ်မှာအဲတုံ့ပြန်တော့ကျွန်တော်စဉ်းစားထားပါတယ်ဒီတဲ့ကြပြောဖို့တော့ကျွန်တော်ဘုလိုမတိဒီရှိမှာစောတဲ့လိမ့်မယ်အဲ့ဒါကြောင့်ပြည်သူစဉ်းစားလို့ကြိုးရင်ကိစ္စရှင်ရဲ့အခင်းကျင်းတို့ကသူတင်းဟိုအတိပိဖို့လိုတယ်ဟိုအကြောင်းကြားဖို့လိုတယ်ဟိုဘလို့အကြောင်းအရာကိုရှင်းနေမယ်ဒီဒီမှာရှင်းနေမယ်ဆိုတဲ့ဥစ္စာကိုတရားဝင်အတိပိဖို့လိုမျိုးမျိုးနေတ
ယ်။ဒါအပြင် NLD အဖွဲ့အနေနဲ့ချင်းပြည်နယ်ကိုလာဖို့လိုမလိုအခြေအနေပေါ်ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပူတွဲကထဥစုစံကိုမေးရမှာလဲ
ကျွန်တော်ထင်ပါတယ်ဒီဟာကတော့ကျွန်တော်တို့ကတော့ဥစ္စာပေးအနေထားမျိုးတော့ရှိချင်မှရှိမယ်တဏီယာပဲနိုင်ထားတဲ့လူကိုဒါနဲ့ကျွန်တော်တို့ဒီနေ့ကိုသာပြုထားတဲ့ပါတီတခုပဲဗျာဆိုတော့နိုင်တော်ရှိမနိုင်တော်ရှိကျွန်တော်တို့ကတော့ဟိုစကားတော့ပြောတင်တာပေါ့ဗျာဒါရောင်ဝမှာပဲဖြစ်ဒီလေရှင်းပါတီကောင်းဆောင်တွေကရောင်ဝမှာအခုကရောက်နေကြတာဟုတ်ခါခါတော်တယ်မှာကတော်ရလာရစနေရာအဆက်ခဲတွေကလည်းရှိတာဟုတ်အဲ့လိုတော်ကြီးပေါ့ဗျာလည်းကျွန်တော်ပြောနေတာကျွန်တော်သဘောထားတယ်ပါဆိုတော့ပါတီသဘောထားလို့ဆိုတာချက်လေ
တကယ်တော့လာမယ့်ဖေဖော်ဝါရီလဆက်မှာလွှတ်တော်သစ်ခေါ်တာချိန်မှာဒီ NLD နောက်ကြီးစဉ်အတွက်လာမယ့်ဇန်နဝါရီ24ရက်တနင်္ဂနွေမှာလုံးမဲ့ဘိုဟိုလုံးမှုဆောင်စည်းဝေးမှာဆုံးဖြတ်မှာမို့ကြားမှာအချိန်နည်းငယ်လာကြံပါတော့တယ်ခင်ဗျာကျွန်တော်ဝင်းမင်ပ
ါကျွန်တော်ညဝင်းအောင်ပါခင်ဗျာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်သမ္မတအသစ်အဖြစ်ကျန်းသစ္စာကြေဆုံမဲ့ဇန်နဝါရီ20ရက်နေ့မတိုင်ခင်နိုင်ငံတော်ဝန်လက်နက်ကင်ဆောင်ဆန္ဒပြတာတွေပေါ်ပေါက်လာနိုင်ခြေရှိတဲ့သတင်းတွေကြောင့်ပြည်내အသီးသီးကမြို့တော်တွေမှာရှိတဲ့လွတ်တော်အဆောက်အုံတဝိုင်းနဲ့အရေးပါတဲ့နေရာတွေမှာလူညုံကြီးတင်းကျပ်ထားတဲ့အခြေအနေကိုတင်ပြခြင်းပါလေဇန်နဝါရီ6ရက်နေ့ကဝါရှင်တန် DC ကအမေရိကန်လွှတ်တော်ကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်ပြီးနိုင်ငံတော်ဝန်ပြည်နယ်တွေရဲ့မြို့တော်တွေမှာလက်နက်ကင်ဆန္ဒပြတာတွေဖြစ်လာနိုင်တယ်လို့ FBI ကသတိပေးထားပါတယ်ဒီသတိပေးချက်နဲ့အတူလူညုံကြီးကိုလည်းအထူးတိုးမြှင့်တင်းကျပ်ထားပါတယ်အစိုးရရုံးဆိုင်ရာဝါရှင်တန် DC မြို့တော်ကနိုင်ငံတော်ရဲ့လွှတ်တော်အဆောက်အုံတဝိုင်းသမရအီမြို့တော်နဲ့အခြားအထင်ကရနေရာတဝိုင်းမှာလူတရကျော်တဲ့တန်စကားချန်စီယိုတွေနဲ့ကာယံတားမြစ်ထားပြီးပြည်နယ်လုံးညုံရေးတပ်နဲ့ရဲတပ်ဖွဲ့အင်အားတောင်းတဲ့ချီချထားပါတယ်။ဒီမြင်ကွင်းကို DC မြို့ရဲနေ့စဉ်ဝင်ထွက်သွားလာအလုပ်လုပ်နေတဲ့ဦးမျိုးစောကပြောပြပါတယ်
။ဒီလမ်းမှာဘယ်ကနေစပိတ်ထားလဲဆိုတော့ကျွန်တော်တို့ KC တစ်ချောင်းလုံးပိတ်ထားပြီးမှဒီစောက်တိုင်းဧရိယာပတ်လေဒီ KBJ ပတ်လေ White House ပတ်လေတန်စကားကြီးကာရာစီထပ်ပြီးလူကိုထိုက်ပြင်းသလောက်သွားလို့ရအောင်တော့ဖြတ်ဖို့သူကပေးရတယ်။လက်နဲ့ကင်အဆောင်ကြီးကလည်းလက်နဲ့အပစ်ကြီးနဲ့အကောင်းကြီးနဲ့ကြီးပဲသူတို့လုံရုံကြီးယူထားတယ်။အမတ်တန်များတယ်။အမေရိကသမိုင်းမှာအခါမှတော့ဒီလိုမတွေ့ဘူး။တမဂျိုးဘိုင်ဒန်ရဲ့ဒီပွဲကိုအမတ်တန်မှသူတို့ဒုံလုံးချုံချုံလှုပ်ထားတဲ့သဘောရှိပါရဲ့။ဒေါ်နယ်ထရန့်သမရရဲ့မစင်ကျင်မှုကြောင့်ဒီလိုဖြစ်တယ်ပဲကျွန်တော်ယူဆ။ချင်းကျော်ငင်းငင်းချမ်းချမ်းလေးနဲ့ကောင်းမြတ်တဲ့ဒီတမနန်းတက်ပွဲကြီးကိုဖျက်မှာဘူးအဖြစ်ချင်းသူဆန္ဒကြီးအခုဒီဝင်မခံဘူးဆိုတာဒါမကောင်းတဲ့လက္ခဏာကြီး
2020ရွေးကောက်ပွဲမှာဒေါ်နယ်ထရန့်နဲ့ဂျိုးဘိုင်ဒန်တို့ကြားအကြိမ်နဲ့ဖြစ်ခဲ့ရတာကဂျော်ဂျီယာပြည်နယ်ဖြစ်ပြီးအစိုးပိုင်းကထရန့်အနိုင်ရမယ်ထင်ကြီးရှိခဲ့ပေမဲ့မဲအလုံးရည်တွက်ပြီးချိန်မှာရှုံးနေခဲ့ရတဲ့ပြည်နယ်ဖြစ်ပါလေဂျော်ဂျီယာပြည်နယ်ရဲ့မြို့တော်အတ္တလန်တာကလုံခြုံရေးအနေထားလူတွေရဲ့စိုးရိမ်စိမ်းနဲ့ပတ်သက်လို့ပြောလာသူကအဲ့ဒီမြို့မှာနေတဲ့ဦးစော်ကြီးဖြစ်ပါတယ
်ဂျော်ဂျီယာလွှတ်တော်ရဲ့အနာတဝိုက်မှာတော့တန်စုကြီးတွေကာထားတယ်ချန်စုကိုလုံချုံကာထားပြီးတော့လုံချုံကြီးချထားတယ်အဝင်ထွက်မှာရောအဆောက်တွေတင်းနေချထားတယ်ပြီးရင်အထဲမှာရောအပြည့်ဝချထားတယ်ပြီးတော့ရဲကားတွေအပြည့်ရောက်နေပြီပြီးလို့ရှိရင်ဒီနယ်လုံချုံတက်ဖွဲ့တွေအင်အားအပြည့်နဲ့ယူနီဖောင်းအပြည့်စုံနဲ့အကုန်လုံးချထားတယ်နောက်ပြီးတော့ပပလက်မှာမိုင်းရှာမိုင်းရှင်းအကုန်လုံးဒီကချထားတာလုပ်နေကြတယ်နောက်ပြီးတော့အချို့ကားကြီးတွေသူလူရံများလို့ရှင်စစ်တယ်နောက်တစ်ခုကဒီရပိုင်းအတွင်းမှာလက်နက်တွေကိုပြန်ရောင်းတဲ့ဆိုင်မှာသွားပြီးတော့သူတို့တန်းစီပြီးတော့ဝယ်ကြတာပေါ့နော်အဲ့တော့လူတွေကတူလုံးနဲ့ဖြစ်နေတယ်နောက်တစ်ခုက တရင်တော့လောက်ကားတွေဘာတွေနဲ့လမ်းကြီးတွေထောင်လို့သွားလာတာတိတ်မရှိသေးဘူးအချိန်ကတမျိုးကြီးပြဒူတူတော်များကနန့်နေတယ်မရှိဘူးဖြစ်ခဲ့ပြီးရှိတော့ဆိုတဲ့အချက်တွေရှိတော့ကျွန်တော်လည်းတတိထားပါတယ်အပြေမတော်ရေးပါဘူ
းလက်နက်ကင်ဆန္ဒပြမှုတွေဖြစ်လာနိုင်တယ်ဆိုတဲ့ FBI ရဲ့တတိပေးချက်ကြောင့်အမေရိကန်နောက်ဘက်ကျန်းကယ်လီဖိုးနီးယားပြည်နယ်မြို့တော်ဆက်ကရမန်တိုမှာလည်းလုံခြုံရေးတင်းကျပ်ထားကြောင်းဆန်ဖရန်စစ္စကိုမြို့မှာနေတဲ့ဦးကူကိုလေးကပြောပြပါတယ်
ဒီကတော့ကပီတယ်မှာသူတို့တွေကဆန္ဒပြကြမှာဖြစ်တဲ့အတွက်ကြောင့်ဆက်ကရမန်တိုမှာတော့သူတို့လုံခြုံရေးတွေယူထားတာရှိတယ်။ဒီပလိတ်တွေမကဘူး National Guard ပါ ready လုပ်ထားတဲ့သဘောရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ Amendment 2အရဆန္ဒပြတဲ့လူတွေကလည်းလက်နဲ့ကင်ပြီးတော့ဆန္ဒပြကြမှာ။ခင်ဗျားတို့တွေ့မှာပေါ့ Division State တွေမှာအရင်တုန်းကဒီ Donald Trump ရဲ့ supporter တွေကဆန္ဒသွားပြတဲ့အခါမှာလက်နဲ့ဒီအပြည့်စုံပဲလေ။အဲ့တော့သူတို့တဲမှာလည်းစစ်မှုထမ်းဟောင်းနေပါတယ်ဆိုတော့ဗျာဒါလက်နဲ့ကန်ဆောင်ခွင့်လည်းရှိတယ်ဆန္ဒပြခွင့်လည်းရှိတယ်ဒါပေမဲ့ပဋိပက္ခဆိုတာဆန္ဒတွေပြနေရင်တယောက်လောက်ကထားဖောက်လိုက်ရင်ဘုံနဲ့ဒိုင်းကြီးတွေဖြစ်သွားနိုင်ပြစ်ချက်ခတ်ကြမယ်ဆိုမလိုလားအတားကြီးဟိုမသေးသေးမသေးပုံသားတွေဖြစ်မှာပေါ့ဗျာအဲ့ဒီကြောင့် National Guard ကြီးကတော့အစင်းနဲ့လောက်တာပါအခုက Democrat နဲ့ Republican ရဲ့ policy issue မဟုတ်ဘူးလေအခုကအမုန်းတရားပေါ့အစွန်းရောက်တဲ့အဖြူတွေကဒီနိုင်ငံကိုသူတို့ပဲအုပ်ချုပ်ရမယ်ဆိုတဲ့စိတ်မျိုးသူတို့မှရှိကြတာ ਉ အဲ့တော့ကိုကတော့တတိဝတိယနဲ့နေကြရမယ်သဘောရှိတာပေါ့
မြို့တော်ဝါရှင်တန် DC ကိုကာကွယ်နိုင်ဖို့ဒီနယ်လုံခြုံရေးတပ်ဖွဲ့ဝင်2000ဝန်းနဲ့အခြားဌာနတွေကရဲတပ်ဖွဲ့ဝင်ထောင်ပေါင်းများစွာခြားထားပါတယ်ဒုသမ္မတမိုက်ဖန့်စ်ကတော့သမ္မတကျန်းတစ္ဆာချင်းစုဝဲကိုဘေးကင်းလုံခြုံမှုရှိစွာကျင်းပနိုင်မှာဖြစ်တယ်လို့အမေရိကန်ပြည်သူတွေကိုအာမခံကတိပေးထားပါတယ်ခင်ဗျာ
VOA American တိုင်းရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲ့မတော်မှာAmerican လွတ်တော်အစအဦး Capital ကိုအကာအကွယ်ပေးဖို့ National Guard လို့ခေါ်တဲ့ PDR ကအရန်လုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး1000ခွဲကိုရွေးကောက်ခံသမ္မတ Joe Biden ကျန်းသစ္စာကျေးဇူးပြုတဲ့အချိန်ထိဆီလွတ်ချထားမှာဖြစ်ပါတယ်။ American စစ်တပ်အရန်တပ်ဖွဲ့လို့လည်းခေါ်တဲ့ PDR လုံခြုံရေးအရန်တပ်ဖွဲ့အကြောင်း Daria Digats တရေပေးဖို့ထားတာကိုပြောပြပါမယ်။ပြည်နယ်လုံခြုံရေးအရန်တပ်ဖွဲ့ဝင်တွေကတဘာဝပီးရရဲ့ကြက်ရောက်တဲ့နေရာတွေကိုတွားရတာဆန္ဒပြပွဲတွေကိုထိန်းရတာနဲ့စစ်စီရေးဆင်နွှဲတာလို့ကြာရတာဝန်အလုံးကိုပြည်တွင်းပြည်ပနေရာမယွေတာဝန်ထမ်းဆောင်ရပါတယ်။အဲ့ဒီအရန်တပ်ဖွဲ့ဝင်တွေကအရက်သားတွေဖြစ်တဲ့ဆရာဝန်အင်ဂျင်နီယာရုပ်ဝန်တန်းတဲ့ကျောင်းသားတွေဖြစ်ပါတယ်။ဒါပေမဲ့အရေးကြုံလာရင်တော့အချိန်တိုအတွင်းအမျိုးသားအစိုးရတပ်ဖွဲ့တွေအဖြစ်စစ်ခေါ်ခံရပါတယ်။ဒီစင်လာကအခြေခံဥပဒေလိုပဲတက်တန်းကြမြလို့နေပါပြီ။ဒုက္ခတက္ကသိုလ်ကသူတေတီဖီတာဖီဘာက
Many of the drafters of the constitution wanted to not even create a standing army at all. And just
ဘုရုံးကအခြေခံဥပဒေရစစ်မှုထမ်းရသူတွေကအများအားစစ်တပ်မထားခြင်းခဲ့ပါဘူး။နိုင်ငံသားပြည်သူစစ်တပ်အနေနဲ့သာရှိနေခြင်းခဲ့တာပါ။ဒေသမားတွေဖြစ်တဲ့သူတို့တွေဆင့်ကိုခံရပြီးဆိုလက်တွေကိုပြစ်ထားခဲ့ပြီးတနတ်ကိုစီကန်ပြီးအကူအညီပေးကြတာပါ။
ခုခေတ်မှာအမျိုးသားအစောင်းတက်ဖြစ်တဲ့ပြည်ထောင်လုံခြုံရေးအရန်တက်ဖွဲ့ဝင်တွေကအသက်18နှစ်နဲ့35နှစ်အတွင်းဖြစ်ရပါမယ်။တစ်လမှာတစ်ကြိမ်လေးကျင်းရပြီးတစ်နှစ်တစ်ခါအကျိုးတင်တဲ့တစ်ခုကိုနှစ်ပတ်ကြာတက်ရပါတယ်။ Kansas တက္ကသိုလ်က Beth Bailey ကအခုလိုရှင်းပြပါတယ်။
It offers them a chance to serve the nation.
စစ်တပ်ကိုအချိန်ကြီးမဝင်ရဘဲနဲ့သူတို့တိုင်းပြည်ရဲ့လုံခြုံရေးတာဝန်ကိုထမ်းဆောင်ဖို့အတွက်အခွင့်အရေးရစေပါတယ်။အီရတ်တို့အာဖဂန်နစ္စတန်တို့မှာတာဝန်ထမ်းဆောင်ပြီးပြန်လာသူတွေအတွက်တော့ရေမှန်းမစားဘူးပေါ့။ဒါပေမဲ့အိမ်နဲ့မခွဲမခွာပဲတိုင်းပြည်ရဲ့လုံခြုံရေးတာဝန်ထမ်းဆောင်မယ်လို့ဆုံးဖြတ်တဲ့သူတွေကအများကြီးရှိပါတယ်။
အမေရိကန်နိုင်ငံမှာအမျိုးသားအစောင့်တက်လို့လဲခေါ်ဆိုနိုင်တဲ့ပြည်နယ်လူကြုံရေးအရန်တပ်ဖွဲ့ပေါင်း54တပ်ရှိပါတယ်။ပြည်နယ်တစ်ခုချင်းစီကတပ်တပ်စီအပြင် District of Columbia, Puerto Rico, Guam နဲ့ The Virgin Islands တို့မှာလည်းတပ်တွေရှိပါတယ်။အမေရိကန်သမ္မတကပဲဖြစ်ဖြစ်သက်ဆိုင်ရာပြည်နယ်အုပ်ချုပ်ရေးမှူးကပဲဖြစ်ဖြစ်သူတို့ကိုအချိန်မရွေးစူးစီးစစ်ခေါ်နိုင်ပါတယ်။ COVID-19 ကာယရောဂါဖြစ်ချိန်ကစလို့အဲ့ဒီတပ်ဖွဲ့ဝင်တွေကစစ်ရုံတွေနဲ့ယောဂစံသက်စစ်ဆေးတဲ့ဌာနတွေကိုအကူအညီပေးနေတာဖြစ်ပါတယ်။အစောင့်တပ်ဖွဲ့ဝင် Christopher Lambert Lawson ကအခုလိုပြောပါတယ်
။ It's part of my job. It's something
ကျွန်တော်ဒီလုပ်ကိုလည်းတွဲလုပ်ပါတယ်။တက်တဲ့ဝင်ရတာကျွန်တော်မှအကြောင်းရှိပါတယ်။ဒီလုပ်လုပ်ပြီးတော့ကျွန်တော်ပတ်ဝန်းကျင်အတိုင်းဝိုင်းနဲ့တိုင်းပြည်ကိုပြန်ကူညီနိုင်လို့ပါ
။ပြည်နယ်လုံခြုံရေးအရန်တပ်တွေကစစ်ရေးလေ့ကျင့်ရပေမဲ့လည်းပြည်တွင်းမှာလက်နက်ကင်ဆောင်ရတာသိမရှိပါဘူး။ Kansas တက္ကသိုလ်က Beth Bailey ကအခုလိုရှင်းပြပါတယ်။
especially after the events in early
1970. Vietnam Siku Sanjana Sana Pia Bigu, Tanana Pita Pia, Tipwagi no Burma, a yan a song day, Tepwe Gonzong in it, Gagwe when you turn out. Drugo, then let guys sound good people do it, now don't doggy about it.
Senorilla Chaviania, the more trouble talk and the rega, American Little Sound, a day we are sitting media no maro, Pina Lujoy and Tapwe when they go. Washington DC Muma Satin Chata Kiawari, Eddie Chinga Salo, Sanwari Lana Sayani, Joe Biden, Tamara Piet, Dentisa, Jesu, Peter Chainti, Muda Sound Tapori Pite, Peter Lujoy Yan Tapo Mong, and Nazo the Tongwego, Silo Chata Melu, Pinago Sitana Joga, Jenya Tawari.
Minglava Tora Shimashin, Chima Tinki Taipa. တောင်တျောက်ပင်လယ်တွင်းမှာတရုတ်စစ်တပ်ကရေဒတ်အခြေစိုက်စခန်းကိုတိုးချဲ့ထားပါတယ်။ဒါဆိုရင်နိုင်ငံ၅ခုနဲ့ပိုင်ဆိုင်မှုအငြင်းပွားနေပြီးအမေရိကန်ကအနိကဆောင်ချီနေတဲ့တောင်တျောက်ပင်လယ်ပြင်ရဲ့မဟာဗျူဟာမြောက်ရေပြင်မှာတရုတ်စစ်တပ်အတွက်ပိုပြီးလှုပ်ရှားဖို့အခွင့်အာသွားစေတယ်လို့သုံးသပ်သူတွေကရှုမြင်ကြပါတယ်။ထိုင်ဝမ်မြို့တော်တိုက်ပေကနေရော့ဂျန်နီစပီပိုတဲ့သတင်းဆောင်ပ ရေငုပ်သင်္ဘောထရှိရာဖြစ်ကနေပြီးခဲ့တဲ့နှစ်လောက်အတွင်းကစလို့နျူကလ িয়ার စွမ်းအင်သုံးရေငုပ်သင်္ဘောတွေထရှိရာအဖြစ်တရုတ်ရေတပ်ကတိုးချဲ့တယ်လို့စစ်ဖက်သတင်းတွေစူးစီးတင်ပြတဲ့ globalsecurity.org ကဖော်ပြပါတယ်ရေငုပ်သင်္ဘော16ဆင်းစိုက်ကပ်နိုင်တဲ့229မီတာရှိတဲ့တံတားလေးဆင်းရှိတယ်လို့လည်းအဲ့ဒီ website ကပြောပါတယ်ယူလင်ခြေဆိုင်စခန်းမှာဓမ္မဖို့လဲစခန်းအနီးမှာလေရင်တင်သင်္ဘောတွေနဲ့အဝေးရင်ကိရိယာတွေလဲရှိနိုင်တယ်လို့သုံးသက်သူတွေကရောနောက် globalsecurity.org ကပါပြောဆိုထားပါတယ်ထိုင်ဝမ်တန်ကန်တက္ကသိုလ်ကမဟာဗျူဟာလေ့လာရေးဆိုင်ရာပါမောက်ခအလက်ဇန်ဒါဟောင်းကအခုလိုသုံးသက်ပါတယ်
It's going to be a kind of
ရှင်းအနာဂတ်ကိုညွှန်တွေးပြီးတော့ဆောက်လုပ်ထားတာမျိုးပါအချိန်ယူရပါတယ်ကိရိယာတွေလည်းအစုံအလင်နဲ့အလုံးလဲတိဆောက်ထားပြီးအစင်းသင့်ဖြစ်နေပုံမှာဆက်ပြီးလဲအကောင့်ထဲပေါ်နေပါတယ်လို့သူကပြောပါတယ်ရေတဲ့အခြေဆိုင်စခန်းတိုးချဲ့မှုကြောင့်တရုတ်အနေနဲ့ပိုက်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွင်းမှာပိုပြီးဝင်ရောက်လှုပ်ရှားခွင့်ရစေပါတယ်တခြားနိုင်ငံတွေနဲ့အငင်းပွားနေတဲ့ရေပြင်မှာတရုတ်ကမ်းခြေဆောင်တပ်တွေနဲ့ရေတပ်ကဝင်ထွက်သွားလာနေတယ်လို့သုံးသက်သူတွေကယုံကြည်ထားပါတယ်။ Paracel နဲ့ Spratly ကျွန်းစုတွေကတရုတ်ထိန်းချုပ်တဲ့ကျွန်းတွေအနီးမှာသင်္ဘောတွေချထားပြီးတောင်တရုတ်ပင်လယ်ပြင်ရဲ့မြောက်ဖက်အစွန်ဆုံးဘက်ကရေတပ်အခြေစိုက်စခန်းကနေတခြားနိုင်ငံတွေရဲ့စီးရေးလေ့ကျင့်မှုတွေနဲ့လှုပ်ရှားမှုတွေကိုတရုတ်ရေတပ်ကအနီးကပ်စောင့်ကြည့်နိုင်တယ်လို့လည်းသုံးသက်သူတွေကယူဆပါတယ်။ဝါရှင်တန်ကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန Asia Maritime Transparency Initiative ရဲ့ညွှန်ကြားရေးမှူး Gregory Pulling ကအခုလိုပြောပါတယ်
။ That's the hub. That's the base of the
ဒါကဘဟုချက်မှာပါ။တရုတ်ရေတပ်ရဲ့တပ်ဖွဲ့တစ်ခုဖြစ်တဲ့ South Seal တပ်ရဲ့စခန်းဖြစ်ပါတယ်။ Paracel နဲ့ Spratly ကျွန်းစုပေါ်ကစီရေးချထားမှုအလုံးကိုအဲ့ဒီကနေအလုံးစုံကုတ်ကဲနေတာဖြစ်ပါတယ်လို့ပြောသွားတာပါ။တရုတ်ပြည်မှာကြီးနဲ့အလှဝေပြီးပင်လယ်ကလည်းလှိုင်းကျန်းလာကြောင်းဒီကျွန်းစုတွေပေါ်မှာတရုတ်ရေရင်တွေအမြဲချထားဖို့မလွယ်နိုင်ဘူးလို့လည်းသူကပြောပါတယ်။တရုတ်ဟိုင်နန်ပြည်နယ်ရဲ့အရှိတောင်ဘက်ကီလိုမီတာ340กว่าကကျွန်းငယ်130နဲ့ဖွဲ့စည်းထားတဲ့ Paracel ကျွန်းစုကိုတရုတ်ကထိန်းချုပ်ထားတာဖြစ်ပြီး BNN နဲ့မကြာခဏအခြေအတင်ဖြစ်နေတာပါတရုတ်ရဲ့တခြားဝေးလံတဲ့ရေတပ်စခန်းတွေအထက်ယူလင်ရေတပ်အခြေစိုက်စခန်းကတာထွက်နေရဖြစ်မယ်လို့လဲစင်ကာပူနန်ယန်တက္ကနိုလော်ဂျီကယ်တက္ကသိုလ်ကရေချောင်းလုံခြုံရေးသုတေသနပညာရှင် Colin Cock ကပြောပါတယ်
We have not yet seen a real permanent
let တွေ့တက်ချထားမှုကိုမတွေ့ရသေးပါဘူးဒါကိုကြည့်ရင်ဟိုင်နန်ကအခြေဆိုင်စခန်းတွေလိုမျိုးအနာဂတ်အခြေဆိုင်စခန်းတွေဟာပိုပြီးအရေးပါတဲ့ဂျားစခန်းတွေဖြစ်လာနိုင်ပါတယ်ယူလင်ရေတပ်အခြေဆိုင်စခန်းကိုအနာဂတ်မှာလေရင်တင်သင်္ဘောတွေအတွက်အထူးပြုပုံစံချတိစောက်ထားတဲ့ပုံရှိတယ်လို့လဲထိုင်ဝမ်တန်ကန်တက္ကသိုလ်ကမဟာဗျူဟာလေ့လာရေးဆိုင်ရာပါမောက်ခအလက်ဇန်ဒါဟောင်းကယူဆပါတယ် တောင်တယုတ်ပင်လယ်ပြင်အရှေ့ကိုလေးထားပြီးတယုတ်ပြည်တွင်လို့ပထမဆုံးလေရင်တင်တင်ပေါ်ရှန်တောင်းကိုတောင်ပိုင်းကုကဲရေးဌာနရဲ့ဒေတာတွင်မှထားရှိမယ်လို့လဲတယုတ်အစိုးရအပေါ် Global Times ကအောက်တိုဘာလအတွင်းကဖော်ပြထားပါတယ်ရှင်မင်္ဂလာပါရှင်မြန်မာနိုင်ငံတော်အမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ဖက်ဆင် podcast season ကနေကြိုဆိုလိုက်ပါတယ်။ဒီ season ကို Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်မှာတော့မရွေပဲနဲ့ကိုဝင်ရလာတဲ့အခါမှာနောက်ဆက်တွဲဘာပြဿနာတွေဖြစ်လာသလဲဆိုတာကိုလေ့လာထားပါတယ်။ဒီဆောင်မအပြည့်စုံကို Frontier မြန်မာကသတင်းတောက်ပြည့်စုံအောင်ကဆက်လက်တင်ဆက်ပေးသွားမှာပါ။
စင်ငမာလိုရတာဘယ်ရက်ဘယ်ဒေတာမှမဆိုမလွယ်ကူပါဘူးမြန်မာနိုင်ငံမှာတော့တခြားရက်ဒေတာတော်တော်များများမှာတက်ပိုခက်ခဲမယ်ထင်ပါတယ်ဘာလို့လဲဆိုတော့လက်မထက်ခင်အထိအပြိုစင်ဖြစ်ရမယ်ဆိုတဲ့အပြိုစင်ဝါဒနဲ့စံတန်ဖိုးတွေကိုလက်ကင်ပြီးအမျိုးသမီးတွေပေါ်ခွဲခြားဖိနှိပ်ဆက်ဆံတဲ့ပက်ထရီယာကီဗမာလူဖွဲ့စည်းမှာစင်ငမာသားဖြစ်ရတာရှက်စရာအကြောင်းအရာတစ်ခုပြဿနာတစ်ရပ်အဖြစ်မြင်ရှိနေကြတော့မှာပဲရုပ်ရှင်ဗီဒီယိုဇာတ်လမ်းတွေဘာသာရေးဆုံးမစာပေတွေနဲ့ပုံမြင်ဝတ္ထုတွေမှာလည်းမိမိရဲ့လွတ်လပ်တဲ့သဘောဆန္ဒနဲ့ရွေးချယ်ခဲ့တာမဟုတ်ပဲအတင်းအဓမ္မပြုကျင့်ခံရတာကောင်းတင်ပြေခံရတာလိန်ကျုံပြုခံရတာစတဲ့ကိစ္စတွေမှာတော့အဆက်ကိုအသက်နဲ့လဲရမယ်ဆိုပြီးကျူးလွန်ခံရသူမျိုးသမီးကိုအသက်ပါပေးဖို့တင်ကြားနေတာတွေဟာတွင်တွင်ကြဲကြဲရှိနေတော့မှာရွေးချက်မရှိပဲကိုဝင်ဆောင်ရတဲ့အခါမျိုးမှာလည်းမျိုးသမီးတွေပေါ်သာတစ်ဖက်သက်အပြစ်တင်မှုများပြီးဒီအတွက်တောင်းဝန်တရားတွေကိုလည်းအမျိုးသမီးတွေအပေါ်မှာသာမမျှမတပြဋ္ဌာန်းလေးရှိနေပါတယ်။မဆုမြတ်ဟာ28နှစ်အရွယ်မွတ်စလင်အမျိုးသမီးတူဦးဖြစ်ပြီးသူမရဲ့တနှစ်အရွယ်သားကလေးနဲ့အတူရန်ကုန်မှာနေထိုင်ပါတယ
်။စိတ်ချောက်ချားတာငိုလေးတွေပါလေးတော့ဖြစ်တယ်။ဟိုတွေးနှုတ်လို့လည်းထင်မှာဖြစ်မှာပါ။အဲတခါတခါတရကြိုက်လည်းမိုးချုံလောက်အောင်ကြီးထိုင်ငိုလည်းငိုပြပလိုက်တဲ့ဟာလည်းရှိတာပါနော်။ခါကျရင်ငါ့ကောင်ကတည်လိုက်ရင်ကောင်းတော့မလားဆိုပြီးကြားထဲမှာလေအဲ့လိုမလားစိတ်ပေါက်တယ်
။သူမရွယ်မြို့ကြီးပြကြီးကခစ်သမီးပြုံများနီးတူလက်မထက်ခင်သူမချစ်သူနဲ့အတူအိတ်ခဲ့ပါတယ်။ပထမကျင်ကိုဝင်ရရှိတဲ့အခါမှာတော့သူမချစ်သူဟာကိုဝင်ဖြတ်ချဖို့လာချခဲ့ပါတယ်။အငင်းပွားစရာဖြစ်ပေမဲ့လက်မထက်ခင်အတွဲတော်တော်များများပြုတ်လို့လေးရှိတဲ့ရွေးချယ်မှုပါ။ဒုတိယကျင်ကိုဝင်မှာတော့သူမကိုဝင်ကိုထိန်းသိမ်းဆောက်ရှောက်ပြီးကလေးယူဖို့ဆုံးဖြတ်ချက်ချခဲ့ပါတယ်။
ဒီစေးရတရားရခိုင်တော့ကောက်ွယ်တဲ့စေမဟုတ်ဘူး။အဲ့ကျတော့ငါတောက်တယ်။တောက်ရင်လည်းရတာ။နောက်ကအတက်ဆိုတော့ဒီလိုအချိန်နေမှာလည်းအမပြင်စင်တာငါအတက်လည်း28နဲ့ခလေးဟိုယောက်ျားမယူဘူးဆိုရင်တော့မှခလေးနောက်တော့မှယူမယ်ဆိုလို့ရှိရင်အဆင်မပြေတော့ယူတော့မယ်ဆိုပြီးတော့ယူလိုက်တယ
်။ဆုံးပြည့်ချက်ချပြီးမြန်စင်စားမှာပဲ။သူမဟာတောင်းယူလို့စိတ်မရှိတဲ့ချစ်သူရဲ့ဆုံးပြည့်ခြင်းထားခဲ့ခြင်းခံလိုက်ရပါတယ်။မဆုမြအစိုးရစီကအထောက်ပံ့မရပါဘူးကလေးအချိန်တွေမှာရှာရှာပပအချိန်လုပ်ပြီးကွန်ပျူတာစီပြေးရက်ဖက်လူဖွဲ့စည်းတစ်ခုအတွက်အလုပ်လုပ်ရပါတယ်လေးသိန်းပတ်လဲသူမလာစားနေလဲကလေးတိန်ဖြစ်ဖြစ်အခုဖြစ်ဖြစ်အချိန်ပိုင်းနေတဲ့တော့ခေါ်ဖို့မတတ်နိုင်ပါဘူးကလေးယူဖို့ဆုံးဖြတ်ပြီးနောက်ပိုင်းမဆုမြရင်ဆိုင်ခဲ့ရတဲ့ခါတီးတဲ့အတွေ့အကြုံအခက်ခဲတွေဟာမြန်မာနိုင်ငံမှာမရည်ရွယ်ပဲကိုဝင်ရပြီးဖြတ်မချဖို့ရွေးချယ်တဲ့အခါမျိုးသမီးတွေကြုံတွေ့ရမယ့်အခက်ခဲရင်ဆိုင်ဖြစ်ရှင်းရမယ့်စိန်ခေါ်မှုခါးစည်းခံရမယ့်ဒုက္ခတောကတွေကိုပမာဆောင်ညှို့ဆုံနေပါတယ်အစိုးရထုတ်ပြန်တဲ့စီရင်နေ Pride အဖွဲ့အစည်းကထုတ်ပြန်တဲ့ကိန်းဂဏန်းတွေရနှစ်စဉ်တစ်တိုင်းမြန်မာနိုင်ငံမှာစွန့်ပစ်ခံကလေးတွေယာနဲ့ချီရှိနေပါတယ်နောက်ပြည်လမ်းကြားမိုက်ပုံမှာဖျားချောင်းကန်စေဒီပထိုးမှာအင်းရှိတကားပေါက်တွေမှာဈေးယုံဈေးကမ်းမှာအဆရှိတဲ့နေရာပေါင်းစုံမှာဝေကင်းစကလေးငယ်လေးတွေစွန့်ပစ်ခံရပါတယ်။အဲဒီကလေးတွေဟာပရိုက်တာမိဘမဲ့ကျောင်းတွေအစိုးရရဲ့ကလေးစောင့်ရှောက်ရေးကိရာတွေရောက်သူလဲရောက်မရောက်သူများလဲအသက်ဆုံးရှုံးကြရပါတယ်။တချီညွန့်နယ်တနက်ချောင်းချေးရွာကအဝါရောင်မျိုးဆက်တဲ့လူငယ်ပရိုက်တာကျောင်းမှာဆိုရင်နှစ်စဉ်တစ်တိုင်းဆန်းနှလားပိုင်းတစ်လပိုင်းရောက်ရင်စွန့်ပစ်ခံကလေးငယ်လေးတွေစုပြုံရောက်လာလေးရှိပါတယ်။ကျောင်းတော်ဝန်ခံဖုန်းကြီးကဥတည်စိန်တာပါပြီးခဲ့တဲ့ဒီဇင်ဘာမှာကျွန်တော်တို့ဆရာတော်နဲ့မိန်းမြန်းစကားပြောဆိုခဲ့ပါတယ်
အဲအဲဒီမှာကျေးဇူးများနေမှာတချို့ကလည်းပြောကောင်းတယ်တချို့ကလည်းယုံတယ်ဘာညာပြုပြီးတော့လွန်ကျူးကြတာဒီလိုနေသေးပြီပေါ့အဲ့လိုပြတာကမနစ်ကဖေဖော်ဝါရီမှာဖြစ်ခဲ့တဲ့လူတွေကဒီနှစ်တစ်လပိုင်းနှစ်လပိုင်းမှာတက်နှစ်ပြည့်ပြီခလေးမွေးတာခလေးက6လလွယ်ဆယ်လကွာအဲ့ဒါပြတာကဦးဇင်းတို့ဒီတစ်လပိုင်းနှစ်လပိုင်းမှာအညီလူကြောင်းတွေဟာနှစ်စဉ်နှစ်တိုင်းခလေးတိုးနေကြအောင
်အမှန်တော့ဒါပူးတွဲတရှိနေတဲ့လူမွေးရေးပြဿနာတွေကြောင့်ပါစီးပွားရေးကြက်တဲမှုလက်မထက်ပဲကလေးမွေးတဲ့အမေတွေကိုကဲ့ရဲ့အပြစ်တင်မှုလင်းပညာပေးကိမဲ့မှုစတဲ့အကြောင်းအရာတွေအကုန်လုံးဟာဒီပြဿနာကိုပံ့ပိုးပေးနေပါတယ်။ဗမာအစဉ်လာရဆိုရင်တမိကြီးစားများလက်ထက်ထိန်းများဖို့၃နှစ်၃မုံစ조사ကြရတာပါ။လက်မထက်ကနှစ်ဖက်လူကြီးများထံအထူးသဖြင့်မင်းကလေးရှင်တန်းတောင်းရန်ယူကြရပါတယ်။လက်ထက်ပြီးမှသာလင်မယားအတူနေအတူအိတ်ကြရတာပါ။ပိုကောင်းဖို့တော့လကောင်းပိုဆိုးဖို့တော့လကောင်းဒီလို၃နှစ်၃မုံဆိုတာတွေဟာအတိတ်မှာကြံခဲ့ပါပြီ။အထူးသဖြင့်မျိုးပြမှာဆိုရင်လူငယ်တွေကြားလက်မထက်ခင်အတူနေအတူအိတ်ကြတာတွေဟာအဆမ်းမဟုတ်တော့ပါဘူး။ဒါပေမဲ့တစ်ဖက်မှာခင်မီလေးမညာပေးမှုတွေကအားနည်းနေပါသေးတယ်။လူငယ်တော်တော်များများကလည်းသားဆက်ချာနီးများနဲ့အလံဝိနေစေဖြစ်ပါတယ်။ကိုပိုင်ဟာအသက်26နှစ်အရွယ်ရန်ကုန်မှလူငယ်တူဖြစ်ပါတယ်။2018သူတို့တက်ကတူတက်နေတော့မှာပဲကိုပိုင်ကောင်းပါလေကိုဝင်ရပါတယ်။ကိုပိုင်ကအတူနေပြတဲ့အချိန်ဒီမှာကုန်တုံးသုံးတာရှားတယ်အလွာပါလဲကဘာချားသလိုခံစားရလို့သူပိုင်မကြည့်ခင်ထီတော့ပြဿနာကိုမဟုတ်ခဲ့ဘူးဆိုပြီးပြောပါတယ်သူတို့နှစ်ယောက်ဟာကိုဝင်ဖြတ်ချဖို့ဆုံးဖြတ်ခဲ့ကြပါတယ်ကောင်မလေးမှာကိုဝင်ကိုလည်းလူမသိအောင်ဖုံးရဖြတ်ချဖို့နီလန်းလဲရှာရဟမပြောင်းလဲနေရနဲ့တော်တော်ကိုဖိအားတွေများအကြီးကျယ်စိတ်ဆင်းရဲခဲ့ရပါတယ်အဲ့ဒီအတွေ့အကြုံကြောင့်ဂူဒီစိတ်ထိခိုက်ရစဲလို့လဲပြောပါတယ်ကိုဝင်ကိုခိုးကြောင်ခိုးဝဲတတိစိတ်ဖြတ်ချနေကြတာဟာဒီကိစ္စပေါ်မှာဝိုင်းဝန်းဝေဖန်ကဲ့ရဲ့ပြစ်တင်ကြလို့ဆိုတဲ့အကြောင်းပြချက်တစ်ခုတည်းအကြောင်းတော့မဟုတ်ပါဘူး။နောက်ရေးကြည့်တဲ့အကြောင်းရင်းကမနိုင်ငံမှာမိခင်အသက်အန္တရာယ်ကိုကာဝယ်ဖို့ကလွှဲရင်ကိုဝင်ဖြတ်ချတာဟာတရားမဝင်ပါဘူး။ဒီကိစ္စငွေတန်းနဲ့ထောင်တန်းစနစ်အထိအပြစ်ပေးလို့ရနေပါတယ်။ဗမာဗုဒ္ဓဘာသာလူ့အဖွဲ့အစည်းကလည်းဘလို့အခြေအနေမျိုးမှာဖြစ်ဖြစ်သူ့အသက်သက်ချင်းကိုတားမြစ်ထားပြီးငါးမသီလမှာထိတ်ဆုံးကရှောင်ကျင်ရတဲ့အမှုဖြစ်ပါတယ်။ဒါကြောင့်ဗမာလူ့ဖွဲ့စည်းမှာအမျိုးသမီးရဲ့လွတ်လွတ်လပ်လပ်ဆုံးဖြတ်နိုင်ခွင့် pro choice တဲ့စာရင်ကလေးငယ်ရှင်တန်ရေး pro life ကိုဦးစားပေးဖို့များပြီးကိုဝင်ဖြတ်ချခြင်းကိုပြစ်ဒဏ်ဖြစ်မှဖြတ်သိမ်းဖို့အလားအလာကနည်းနေသေးပါတယ်။တိုက်ချင်းမျိုးနယ်မှာဝါရောင်မျိုးဆက်တဲ့လူငယ်ဖုံးကြောင်းဆိုရင်လောလောဆယ်မွေးကင်းစားမှ9နှစ်ရှင်းနှစ်သားအရွယ်အထိကလေးပေါင်း200ကျော်ကိုပြုစုဆောင်လျှောက်လျက်ရှိပါတယ်။
ဒီเจ้ามาကြီးကြတယ်တချို့ကလေးတွေကြတော့မိဘတော့ရှိတာပေါ့ဒါပေမဲ့တချို့တွေကြတော့ဒီသူတို့မှာစားဝတ်နေရေးအချိန်မပြေကြဘူးရန်ဆင်းရဲကြတယ်မိဘတွေရှိတယ်ပေါ့ဆက်ကမှရက်တိဖို့တော့ခက်ခဲတဲ့မိဘတွေကြတော့သူတို့ချိန်မှာဒီကလေးတွေသူတို့လက်ထဲမှာရှိနေတဲ့အချိန်ဒီလိုပိုင်းရကြောင်းလို့နားလိုက်လို့ရှိရင်ဒီကလေးတွေကချိန်နိုင်စားတဲ့ပင်ကနဲ့စားဝတ်နေရေးလည်းအဆင်ပြေမှာပေါ့
ဥတေစိန်နာနဲ့အခြားတန်ကတော့လေးဦးဟာဒီကလေးငယ်200ကျော်ရဲ့အုတ်ထင်းသူတွေဖြစ်ပါတယ်เจ้ามาကလေးထင်း19ယောက်ခန့်အပ်ထားပြီးကုသိုလ်ဖြစ်ဆရာတော်များလည်းမကြမကြလာရောက်ကြည့်ရှုဆောင်ရှောက်လျက်ရှိပါတယ်။အချို့ကလေးတွေဆိုရင်ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာယောဂဝေဒနာများခံစားနေရပါတယ်။ကလေးတယောက်ဆိုရင်ရောက်ခါစားကရေလုံးဝချိုးပြီးလို့မရဘူးလို့ဦးတေစိန်နာကပြောပါတယ်
။ဘာဖြစ်လဲဆိုဆင်းမြစ်ကိုရှာကြည့်တော့မှနောက်ပိုင်းသူ့နောက်ကျောင်းရဆိုလက်ကြည့်တော့မှသူကအမေရှိတယ်။ပထွေးနဲ့နေရတာ။ပထွေးကသူ့ကိုနှိမ့်ဆက်တယ်ပဲပြောမှာပေါ့။နှိမ့်ဆက်တော့ဒီစိုးကရပါရေတဲ့တွေပါဒီမှာနှစ်တာပဲအဲ့ဒါဆိုတော့ရေကိုကြောက
်တခြားမိရမဲ့ကလေးတွေကတော့အစိုးရတည်ထောင်ထားတဲ့ကလေးဆောင်ရှောက်ရေး KRC ကိုဖြစ်ဖြစ်မြောက်တကုံမှာ2018တုန်းကမင်းသမီးခိုင်နှုံးဝေတည်ထောင်ထားပြီးငွေကြေးအတော်တောင်းတင်းတဲ့ကလေးဆောင်ရှောက်ရေး KRC ကိုပဲဖြစ်ဖြစ်ရောက်ရှိကြပါတယ်ခိုင်နှုံးဝေရင်သွေးလေးများကရာလောလောဆယ်မှာဆိုရင်မွေးကင်းစားမှ2နှစ်ယောက်ကလေးငယ်39ယောက်ဆောင်ရှောက်ထားပြီးအဲ့ထဲက9ယောက်ဟာတက်ငယ်မတိန်ရဲ့ဘေးထွက်ရလဒ်တွေဖြစ်ပါတယ်။ဆရာတော်ဦးတေစိန်နာကတော့ဒီလိုပြဿနာတွေရောပါဖို့ဆိုရင်တိုင်းပြည်ကနေစနစ်တကျအစီအစဉ်တွေရေးဆွဲဖို့လိုအပ်တယ်လို့ပြောဆိုခဲ့ပါတယ်
။ကျွန်တော်တို့တွေးတာကတော့ဟိုတိုင်းပြည်ကနေအဲ့လိုမျိုးတေချာစနစ်တကျကိုယ်ဆွဲမယ်ဆိုရင်တော့တဖြည်းဖြည်းတော့ဒါတွေရောပါသွားမယ
်။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာကသတင်းတောက်ပြေဆောင်အောင်ဒိုးအတန်ကအေးအောင်ဇာနီနဲ့ Diane James တို့ဖြစ်ပါတယ်။ ဒုတန်တန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒုတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ကျုံတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00 နာရီကနေ10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00 နာရီကနေ9:00 နာရီအတွင်းမှာလဲနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Day တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
VOA American အတန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါ။ညာလင်းတက်တုတ်တေနာအခွဲကတင်ဆက်တဲ့တိဘုအစီအစဉ်အနေကြိုဆိုလိုက်ပါရစေ။မြန်မာနိုင်ငံဒေသအသီးသီးမှာဖြစ်ပွားနေတဲ့လူ့အခွင့်အရေးငြိမ်းချမ်းရေးနိုင်ငံရေးဒီလိုကိစ္စတွေနဲ့ပတ်သက်လို့ညာလင်းတက်တုတ်တေနာအခွဲကတွေးရှိထားတဲ့လေးလာတွေးရှိချက်တွေကိုဆွေးနွေးပေးသွားမယ့်အစီအစဉ်တုတ်တေနာအစီအစဉ်တစ်ခုလည်းဖြစ်ပါရစေ။တိုင်းရင်းသားဒေသအသီးသီးမှာဖြစ်ပွားနေတဲ့အစီအေးပဠိပခါရီဒေသခံလူထုပေါ်ရိုက်ခတ်မှုတွေနဲ့လူမျိုးစုတွေရဲ့အကြက်တဲရင်နဲ့ပတ်သက်ပြီးတွေးရှိထားတဲ့အချက်တွေပေါ်အခြေခံပြီးတော့ဒီဘက်ကဆွေးနွေးသွားမှာဖြစ်ပါရစေ။ကျမအေးဟန်ပါ။အေးဒီခါလဲဆင့်တဲ့ငင်းငင်းကိစ္စတွေကိုဆက်ပြောကြရအောင်အမားတို့ကသူတေတနာတရှိချက်တွေကိုပြောမှာဆိုတော့သူတေတနာနီးနာတိုင်းပဲအခရာစင်လိုက်ကနေစပြောရင်ကောင်းမယ်ထင်တယ်
โอเคဟုတ်ပြီမှညီမတို့ရှာဖွေတွေ့ရှိထားတဲ့အချက်လက်တွေအားလည်းများတော့အရင်ဆုံးပြင်ပြလင်းရပဲစလိုက်ကြရအောင်ဒီဇင်ဘာ28ရက်နေ့ကနေ January 6ရက်နေ့အထိကရင်ပြည်နယ်မှာကရင်မျိုးသားလူမျိုးရေးတပ်မတော်နဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲတွေဖြစ်ခဲ့တယ်မှာဟိုဖြစ်ပွားတဲ့ဒေသတွေကတော့တက်မဟာ3ညောင်လေးပင်ခရိုင်မှာ3ချိန်နောက်တက်မဟာ1တထုံခရိုင်မှာ1ချိန်နဲ့နောက်တက်မဟာ5ဖပွန်ခရိုင်မှာဖြစ်ခဲ့တယ်ပေါ့နော်ဖပွန်ခရိုင်မှာဖြစ်ခဲ့တဲ့တိုက်ပွဲအရေအတွက်ကတော့ညီမတို့မသိရပါဘူးဒါပေမဲ့လည်းဒီဖပွန်ခရိုင်မှာဖြစ်တဲ့အချိန်မှာတော့မြန်မာတပ်မတော်အပြင်နေသားဆောင်တပ်ကပါဝင်ပြီးတိုက်ခိုက်ပေးတာမျိုးရှိပါတယ်ဟိုဖြစ်ပွားရတဲ့အကြောင်းရင်းတွေကတော့မြန်မာတပ်မတော်ကရိတ်ခါရွှေ့ပြောင်းနဲ့ရိတ်ခါသိမ်းဆောင်တဲ့အခါမှာပေါ့နော်ဟိုသဘောတူညီချက်တွေကိုမလိုက်နာတာနောက်ပြီးတော့တက်ပြောင်းရွှေ့တာတက်ချဲ့တာဒီပြီးတော့သဘောတူညီချက်မရှိဘဲနဲ့လမ်းဖောက်လုပ်တဲ့ကိစ္စတွေအဲ့ဒါတွေကြောင့်ပဲဖြစ်တာပါအမအဓိကတော့အမအေ GMC အပါဝင် NCA မှာပါဝင်တဲ့ပြဋ္ဌာန်းချက်တွေကအသက်ဝင်မနေဘူးလက်တွေ့မှာအကောင့်ထက်ဖော်မနေနိုင်ဘူးဆိုတဲ့အဓိပ္ပာယ်ပေါ့ဒေသခံတွေအနေနဲ့ကတော့စီးရေးပဋိပက္ခတွေကိုကြောက်လန့်ကြတယ်နောက်ဒီထက်ပိုပြီးစစ်ပူလာမှာကိုလည်းစိုးရိမ်ကြတယ်အဲ့ဒါကြောင့်သူတို့တွေက2020ဒီဇင်ဘာ30ရက်နေ့နဲ့2021 January 6ရက်နေ့တို့မှာဆန္ဒပြတောင်းဆိုခဲ့ကြတယ်သူအဓိကကတော့ဆက်ဆန့်ကျင်ရေးနဲ့ငြိမ်းချမ်းရေးအတွက်ပေါ့နော်အမတစခန်းတွေကိုပြောင်းရွှေ့ပေးဖို့ဖယ်ရှားပေးဖို့နောက်ပြီးတော့ကြတော့ NCA မှာလက်မှတ်ထိုးထားတဲ့နှစ်ဖက်အကောင်ဆောင်တွေနဲ့နိုင်ငံရေးအသီးသက်တွေကိုပေါင်းဝင်ဖြည့်ရှင်းပေးဖို့အဲ့လိုမျိုးတွေကိုသူတို့တောင်းဆိုခဲ့ကြတယ်။အရက်ဘက်အဖွဲ့အစည်းအနေနဲ့လည်းတောင်းဆိုချက်တွေ၊ကြေညာချက်တွေထုတ်ပြန်တာမျိုးတွေလည်းရှိတယ်။အဲ့တော့ကရင်ပြည်နယ်ရဲ့စစ်ရေးအခြေအနေကိုသုံးသပ်ကြည့်ရမယ်ဆိုရင်မြန်မာနိုင်ငံတစ်ခုလုံးရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဒီဟိုစစ်ပွဲအခြေအနေကအများကြီးအန္တရာယ်ရှိတယ်။စိုးရိမ်စရာကောင်းတယ်ဆိုတဲ့အထိပ္ပယ်လေးမှပါဝင်နေတယ်။အမရဲ့နောက်ထပ်စိတ်မကောင်းစရာကောင်းတဲ့သတင်းတစ်ခုကတော့ကန်ကြီးထောင်မြို့နယ်ဟိုဘဲဂရက်ကျေးရွာမှာရှိတဲ့ကရင်မျိုးသားကောင်းဆောင်စောပါဦးကြီးရုပ်ထုကိုဖယ်ရှားလိုက်ရတဲ့ကိစ္စပေါ့နော်အမ။ဟိုညီမတို့မြန်မာနိုင်ငံမှာကမတူကွဲပြားတဲ့လူမျိုးစုတွေရှိတယ်။ကိုယ်ခွင့်ယုံကြည်မှုတွေဘာသာစကားတွေယဉ်ကျေးမှုတွေအရတဆုနဲ့တဆုမတူညီကြဘူး။အဲ့တော့ဒီလိုမတူတဲ့တမိုင်းချောင်းကလာတဲ့သူရဲကောင်းတွေကိုယ်ပိုင်ထင်းနဲ့ကိုယ်ပိုင်တမိုင်းချောင်းကိုညီမတို့ကလေးစားပေးရမယ်တန်ဖိုးထားပေးရမှာပဲဖြစ်တယ်။အဲ့တော့ဖက်ဒရယ်ပြည်အောင်စုပေါ်ပေါက်လာဖို့အတွက်ရှောက်လန်းနေတဲ့မြန်မာနိုင်ငံမှာဒီလူမျိုးတဆုတွေအကြာပေါ့နော်လူမျိုးရေးအနေများလူမျိုးဦးရေအနေများပေါ့လူဦးရေအနေများပေါ့မှုတည်ပြီးတော့လကောက်ဒါမှမဟုတ်လေအာနာခွဲဝေမှုအနေများပေါ့မှုတည်ပြီးလကောက်အဲ့လိုမျိုးအနိုင်ချင်းပူကြရတယ်ကမလုံတဲ့ဘူးအဲ့ဒီအစားအပြန်အလှန်လေးစားတာနောက်ပြီးတော့ညှိနှိုင်းဆွေးနွေးတာမျိုးဆိုတာမျိုးပဲလုံတဲ့နေမှာ dia ni biru, pelu pelu ni. Asal banyak lo, lo lumiu demi lo baca aja kuah behu, uzi dah bono, lama mula, naik je na lumiu pelu ni. Tapi ni nak nak malu, lumiu tak kuah baca aja kuah, pelu pelu buat jual sah lanai ni, pelu le pelu pelu lanai ni ni tak sih. Tapi lumiu pelu ni sura, ini dah jauh siaga malam. Aku lumiu malay, kaya lumiu ni dua tapak kali sekujawa, lana kujawa. Tapi sesi jangan di dalam malay, kau temani jangan cincau kena le sura. Bukan kerja siaga ni, ciri tak kuah pelu pelu ni malu senjami de. ยิ่งใช้ที่สาวเดือดสุราก็อภิญญาเรื่องจะมายุ่งจริงมุดที่สาวเชียร์ที่ก็เชียร์จะส่งเช็คไปเช็ดได้แม้อคุณรู้พ่อมาเปลี่ยนเลยลูกยาดีก็ที่ยุ่งจริงมุดที่สาวเดือดสุราเนี่ยปูบีรอแล้ววิ่งตัวสีไหนเนี่ยบ่เนาะโอ้แต่ใช้เพื่อมาเลยเอาดีใจเองกันยิ่งใจได้ยิ่งอยากวิ่งจริงเนี่ยในโรงวิ่งจริงอ่ะรอที่สาวเอาจริงอยู่ทุกเคสเนี่ยปัจจุบันโอ้ช่วยพันยาเบสเลือดตัวสุดตัวเมลูกเปลี่ยนท่าอยู่ในชีเลยแต่ถ้าเราตัวเราไม
ဒီအစိုးရကိုပြန်ပြီးတော့တင်ပြရမယ်ဆိုတာမျိုးတွေတစ်ဖက်မှာပြောဆိုတာမျိုးတွေတွေ့ရတော့ဒါတတိထားစရာကောင်းတယ်အားတိုင်မှုတွေရှိနေတယ်လို့လည်းယူဆလို့ရတယ်ဘုကျုံစောပါဘူးရုပ်ထုကိစ္စကိုဆက်ပြောပါဦး
ဟုတ်ကဲ့မှာဘယ်ခဲ့တဲ့ဒေတာကန်ဒီနဲ့ကရင်လူထုကတော့ကရင်နေတုန်းနေမြတ်တစ်ခုခုမှာဒီရုပ်ထုကိုပြန်လဲစိုက်ထုတ်ခွင့်ရမယ်လို့ယုံကြည်ကြတယ်။ဟိုညီမတို့အနေနဲ့လူမျိုးစုတည်ရဲ့စံတန်ဘိုးတွေကိုလေးစားရမယ်။နောက်သူတို့ရဲ့တန်းတူညီခွင့်ရရှိမှုတွေအခွင့်အရေးရရှိမှုတွေကိုညီမတို့စူးစမ်းလုပ်ဆောင်ပေးရမယ်။အဲ့ဒါကြောင့်မလို့အစောပိုင်းဥကြီးရုပ်ထုကိုပြန်လဲစိုက်ထ
AMC ကဟိုလက်နက်ကိုင်အဖွဲ့အစည်းနှစ်ခုချာမှာအပြန်အလှန်စောင့်ကြည့်နေတယ်ဆိုတဲ့ပုံစံမျိုးဆိုတာထက်ပေါ့နော်လက်ရှိ GMC ထက်ပိုအားကောင်းတဲ့အဖွဲ့အစည်းတတိယအင်အားစုတစ်ခုကိုဖိတ်ခေါ်ရမယ်သူ့ကိုထက်ထက်ဝင်ဝင်ထိထိရောက်လှုပ်ဆောင်နိုင်ဖို့အတွက်ဟိုအခင်းချင်းတစ်ခုဖြည့်ရှင်းပေးရမယ်လုပ်ပေးရမယ်လို့တော့ယူဆတယ်မှာ
ဒါကတော့ရှင်မောစရာပဲပေါ့နော်ဒီအဲ့ဒါနဲ့ဆက်ဆက်ပြီးတော့အမကရခိုင်ပြည်နယ်ရဲ့အခြေအနေတွေကိုဆက်ပြီးတော့ဆွေးနွေးကြည့်ခြင်းနဲ့ဒီရခိုင်ပြည်နယ်မှာ2020နိုဝင်ဘာလ12ရက်နေ့မှာမြန်မာတပ်မတော်နဲ့ဒီရခိုင်တပ်တော်တို့ကငင်းငန်းရေးနဲ့ရေကောက်ွယ်နဲ့တပ်ဆိုင်ငယ်ကြီးညာချက်တွေကိုအပြန်အလှန်ထုတ်ခဲ့ကြတယ်ထုတ်ပြီးတဲ့နောက်ပိုင်းမှာသူတို့ကဝင်ဆိုင်တက်ွဲဖြစ်တာတွေမရှိတော့ဘူးမရှိတော့ဘဲနဲ့ဒီဆွေးနွေးပွဲတွေကိုအွန်လိုင်းမှာတော့ပြင်မှာပါလုပ်လာကြတယ်အခုနေ့တဲ့ဇန်နဝါရီလ1ရက်နေ့မှာဆိုလို့ရှိရင်ရခိုင်တပ်တော်ပါဝင်တဲ့ညီနောင်မဟာမိတ်၃ဘွဲ့ကသူတို့ဖေဖော်ဝါရီလကုန်ထိအပြည့်အသက်တန်းတိုးတယ်ဆိုပြီးတော့ကြီးညာခဲ့တယ်ဒီမြန်မာတပ်မတော်ဘက်ကလည်းဇန်နဝါရီလကုန်ထိတက်တန်းတိုးတယ်ဆိုပြီးတော့အပြည့်ရတက်တန်းတိုးတယ်ဆိုပြီးတော့ကြီးညာခဲ့တယ်ဒီမှာအံ့ဩဖို့ကောင်းတာကဟိုစီးရဲလှုပ်ရှားမှုတွေနဲ့ရင်ဆိုင်တိုက်ပွဲဖြစ်နေတဲ့ကရင်ပြည်နယ်ကတော့ပါလာခဲ့ပြီးတော့ဒီတိုက်ပွဲတွေရက်နေတာနှစ်လလောက်ရှိပြီဖြစ်တဲ့ရခိုင်ပြည်နယ်ကတော့ဒီအပြည့်ရတက်တန်းတိုးတယ်ထဲကိုပါမလာခဲ့ဘူးဆိုတော့အမှားတွေ့ရတယ်တိုက်ပွဲတွေမရှိတော့ပေမဲ့ဒီစစ်ရနောက်ဆက်တွဲဖြစ်တဲ့မြေမြုံမိုင်းပေါက်တာရောဒူးသားဒူးသားဖြစ်တယ်ပေါ့နော်ဒီလက်ရှိရပိုင်းမှာအတွင်ကိုဟိုကြောက်တော်မျိုးနဲ့ဒေသခံတအူးကဒီမြေမြုံမိုင်းထိရာဖြစ်ခဲ့တယ်သူကအမျိုးသမီးသူ့ရဲ့လက်နဲ့ဒီမျက်လုံးတွေကိုထိခိုက်တဲ့အရာရှိခဲ့တယ်ဒီခြေထောက်ဆိုလို့ချင်းခြေချင်းဝေးအောက်ကနေပြီးတော့ဒီပြတ်ထွက်တဲ့ဟာမျိုးအထိဖြစ်ခဲ့တယ်ဒါကဟိုစစ်ပွဲတွေမရှိတော့ပေမဲ့စစ်ရနောက်ဆက်တွဲတွေကိုဒဏ်ကိုခံရတဲ့သဘောမျိုးပေါ့နော်ဒီလက်ရှိအပြစ်ခတ်ရဆဲထားတဲ့အခြေအနေကလည်းတရားရည်ရတဲ့အခြေအနေမျိုးမဟုတ်တော့ဟိုတိုက်ပွဲတွေမတော်တဆမြန်ပြန်ဖြစ်ခဲ့လို့ရှိရင်ဒီဒီထက်ဖို့ဆိုတဲ့အနေထားမျိုးမြင်သိလာနိုင်ွယ်ရှိရပေါ့နော်ဒီလက်ရှိရခိုင်ပြည်နယ်ကဒီဒုက္ခသည်ဆက်ပြီးကြောင်ဒုက္ခသည်စကမ်းမှာဆိုလို့ရှိရင်ဒုက္ခသည်ရ2,000ကနေပြီးတော့2,000ကျော်လောက်ဖြစ်ရှိရဒီစစ်ပွဲတွေဆော့ဆာခြင်းရက်ခဲ့ကာလမှာသူတို့တဲ့အချို့ကနေရက်ကိုပြန်သွားခဲ့ပြီးမြဲဒီစစ်ပွဲတွေပြန်ဖြစ်လာမှာကိုစိုးရိမ်နေတဲ့အတွက်ဒီဇင်ဘာလကုန်လောက်မှာဒီဒုက္ခသည်စကမ်းတွေကိုပြန်ရောက်လာကြတာမျိုးတွေရှိရဒီရခိုင်တပ်တော်ရခိုင်တပ်တော်ကနေပြီးတော့ဒီဇင်ဘာလမကုန်ခင်ရေကောက်ဘွဲကိုကျင်းပပြီးဘူးတောင်းဆိုတာတွေမတုံ့ပြန်တာတွေတက်စကန်တွေဆက်ပြီးဆွဲထားတာတွေအင်တာနက်ဆက်ပြီးဖြတ်တောက်ထားတာတွေဒီဒုက္ခတက်စကန်တွေအတွက်တည်ယူရိတ်ခါတည်ယူလမ်းကြောင်းတွေကိုဆက်ပြီးတော့ပိတ်ထားတာတွေကဒါကဟိုစစ်ပွဲတွေခဏရထားပြီးဒါကလွဲပြီးတော့ဟိုထူးခြားတဲ့ထူးခြားလာတာမျိုးမရှိဘူးဆိုတဲ့ခံစားချက်မျိုးတွေပြီးတော့ကြောက်ရွံ့စိတ်တွေကိုဖြစ်ပေါ်စေရဲလို့ယူဆတယ်ဒီဇင်ဘာလ30ရက်နေ့မှာရခိုင်တပ်တော်ကစေဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်နဲ့ဒီတပ်မမြန်မာတပ်မတော်ကဒုတိယဗိုလ်ချုပ်ကြီးရပေးတော်ကအွန်လိုင်းမှာဆွေးနွေးပွဲလုပ်ခဲ့တယ်။အဲ့ဒီရရလာကဒီရေကောက်ဝယ်မတိုင်ခင်မှာဖမ်းဆီးထားခဲ့တဲ့ဟိုမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဒီ NLD ကအမလောင်း3ဦးဒီကျမ်းမာရေးမကောင်တဲ့တပ်မတော်သား3ဦးရခိုင်လူမျိုးရေးပါတီ ALP ကဒီတပ်ဖွဲ့ဝင်4ဦးကိုဟိုရခိုင်တပ်တော်ဘက်ကပြန်လည်လွှတ်ပေးခဲ့တယ်။ရခိုင်တပ်တော်ကအစိုးရကနိုင်ငံရေးအရာဖမ်းဆီးထားတဲ့ရခိုင်နိုင်ငံရေးသမားတွေနဲ့ပြည်သူတွေကိုပြန်လွှတ်ပေးဖို့မြင့်တာရက်ခံခဲ့တယ်။နိုဝင်ဘာလတည်းကဟိုတောင်းဆိုထားတဲ့ဒီရေကောက်ပဲမကျင်းပရသေးတဲ့ဒေသတွေမှာရေကောက်ပဲပြန်လည်အမြန်ဆုံးပြန်လည်ကျင်းပပေးဖို့ကိုလည်းလိုလားတော့မှဖြစ်တယ်။
ဒီနှစ်ပတ်တက်ခွဲတွေပေါ့နော်သူတို့နှစ်ပတ်တက်ခွဲတွေတွေ့ပြီးရောဆွေးနွေးတော့ကရခိုင်တတော်ဘက်ကတောင်းဆိုခဲ့တဲ့ဟိုအန်အန်မျိုးနဲ့ဓာတ်လက်ကြီးရောအုပ်စုကကုန်းလမ်းတွေကိုပြန်ဖွင့်ပေးခဲ့တယ်ဒါပေမဲ့ရေလမ်းတွေကိုတော့တက်ကုန်တော့ဘက်ကထပ်ပြီးရောထိန်းချုပ်ထားဆဲဖြစ်တယ် ဇန်နဝါရီလ၄ရက်နေ့တော့မှာဒီရခိုင်နိုင်ငံရေးသမားတွေအပါအဝင်တနိုင်ငံတွေမှာရှိတဲ့နိုင်ငံရေးသမားတွေနိုင်ငံရေးကြောင့်ဖမ်းဆီးခံရတဲ့လူတွေကိုပြန်လွှတ်ပေးဖို့မျှော်လင့်ခဲ့ပေမဲ့ဒါကလက်ရှိအခြေဖြစ်မလာသေးဘူး။ရေကောက်ွယ်နဲ့ပတ်သက်လို့ပြည်ထောင်စုရေကောက်ွယ်ကော်မရှင်ကတရားဝင်ထုတ်ပြန်တာမျိုးတွေထုတ်ပြန်ပြောဆိုတာမျိုးတွေမရှိသေးဘူး။တမရော်ကတော့ဟိုရေကောက်ွယ်နဲ့ပ
ตําราโยกก็ပြောရေးဆိုလို့ရှိသူဆိုတော့ဒီရေကွယ်ပြန်လဲကျင်းပပေးဖို့ဆိုပြီးတော့တိုက်တွန်းတယ်တမနာယုံကပြောရေးဆိုလို့ရှိသူဆိုတော့ဒီကတော့ဒီရေကွယ်ပြန်လဲကျင်းပပို့တမနာတို့ကတိုက်တွန်းပေးမယ်လဲလက်တွေ့လုပ်ငန်းတွေလုံဆောင်မှုအတွက်လုံချုံရေးအာမခံအချက်ကိုပြန်ဖွဲ့ရမှာပေးထားတာမျိုးမရှိဘူးလို့တုတ်ပြန်ခဲ့တယ် ရခိုင်တက်တော်အနေနဲ့ဖန်ဆီးထားတဲ့လူတွေကိုပြန်လှုပ်ပေးခဲ့တဲ့လုပ်ရက်ကဒီငင်းငင်းပေါ်မှာကြီးမားတဲ့မျှော်မှန်းချက်တစ်ခုရှိတာကိုဖော်ပြမှုတစ်ခုလို့မြင်တယ်ဒီပေါ်မှာအစိုးရနဲ့တက်မတော်ကအပြုသဘောဆောင်တဲ့တုံ့ပြန်မှုမျိုးတွေလှုပ်ဆောင်မှုလို့တယ်ဒါမှသာယုံကြည်မှုတွေခိုင်မာအားကောင်းလာပြီးတော့ရခိုင်တက်တော်အတွက်လည်းငင်းငင်းအတွက်ဒီအပေါင်းသဘောဆောင်တဲ့ကိစ္စတွေကိုထပ်တို
မှာတိုက်ပွဲစုစုပေါင်း18ကြိမ်ဖြစ်ခဲ့တယ်။ချက်ခဲတဲ့ဒေသတွေကတော့ဒီဘော၊နမ်မတူ၊ကြောင်မဲနဲ့နောက်မန်တုံဒေသတွေမှာဖြစ်ခဲ့တာပါမှာ16ကြိမ်ကတော့တအန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC တို့ကြားမှာဖြစ်ခဲ့တာပါ။ဒီ January လ2ရက်နေ့မှာဖြစ်ခဲ့တဲ့ TNL နဲ့ RCSS တို့ရဲ့တိုက်ပွဲကြောင့်နမ်တူမျိုးနဲ့ပန်ချေရွာမှာလက်နက်ကြီး6လုံးကျခဲ့တယ်။ဒီလက်နက်ကြီး6လုံးကြားခဲ့လို့လီအိမ်တစ်ခုနဲ့ဘာသာရေးအဆောက်အဦတစ်ခုလည်းပျက်စီးခဲ့တယ်ဆိုပြီးဒေသခံတွေကပြောထားတာရှိတယ်။နောက် January 4ရက်နေ့တိုက်ပွဲအပြီးမှာတော့အဲ့ Nam Tu မြို့မှာပဲနေအိမ်စုပေါင်း55လုံးပျက်စီးတယ်ဆိုတာသိရတယ်အမ။ထုံးစံတိုင်းပေါ်မှာရေစစ်ပွဲတွေရဲ့နောက်ဆက်တွဲဖြစ်တဲ့ဟာတော့စစ်ဘေးရှောင်စခန်းကိစ္စတွေစစ်ဘေးရှောင်နေတဲ့နောက်လူခွင့်ရချိုးပေါက်ခံရတဲ့ကိစ္စတွေပဲဖြစ်တယ်။အဲ့တော့ January 4ရက်နေ့ကဟိုအပြီးမှာတော့ကြောင်မဲမြို့မှာဆက်ဆောင်ဦးကြီးတထောင်ကျော်ရှိလာတယ်။ January 4ရက်နေ့တိုက်ပွဲအပြီးမှာတော့ Nam Tu မြို့နယ်မှာဆက်ဆောင်ဦးကြီး900ကျော်တိရှိလာတယ်။ဟိုအခုလက်ရှိကရှမ်းပြည်ကအေးလဲအေးနေတယ်။အဲ့တော့ဒီဆက်ဆေးရှောင်စခန်းတွေမှာစောင်းနေအနှွေးတွေဒီစေဝါးတွေလည်းအများကြီးလိုအပ်နေတယ်။ဟိုအမျိုးသမီးတွေလည်းပါတော့ကြတော့အမျိုးသမီး3လဆင်ပစ္စည်းတွေလည်းလိုအပ်နေတာပေါ့နော်။ဟိုဒီလိုအဲ့ဒါတွေအပြင်မှာအရသာဖန်ဆီးခံစားရတာမျိုးတွေလည်းဖြစ်တယ်။ဒီဇင်ဘာ28ရက်နေ့ကမိုးကုန်းမြို့နယ်ရွာတွေမှာကျောင်းဆရာမတူအဖမ်းခံခဲ့ရတယ်။ဒီဖမ်းတာကတော့တက်မတော်ကဖမ်းနေဆိုပြီးပြောတယ်။အဲ့ဒီမနေ့မှဖမ်းနေနောက်ညနေမှပြန်လွှတ်ပေးတယ်။ဒါမဲ့နောက်ထပ်တစ်နေ့မှ28ရက်နေ့မှပြန်ဖမ်းသွားတာအခုချိန်ထိမလွှတ်သေးဘူး။တို့တော့တရတယ်တန်အစားပင်နဲ့ရင်ကျိမှုကော်မတီရဲ့အတွင်းမှာတော့ဒီလိုဖန်ဆီးတာကဟိုလူမျိုးစုတစ်ခုကိုရည်ရွယ်ချက်ရှိရှိဥတီပြီးတော့ဖိနှိပ်တာလို့ယူဆရတယ်လို့သွန်မီဒီယာကပြောခဲ့ပါတယ်ဟိုညီမတို့မြန်မာနိုင်ငံကကိုလိုနီစနစ်အောက်မှာအကြာကြီးနေခဲ့ရတာဖြစ်တဲ့အတွက်နိုင်ငံတော်အဆင့်အဲ့ချိန်မှာနိုင်ငံတော်အဆင့်သွေးခွဲအုပ်ချုပ်တာတွေနောက်ခွဲခြားဆက်ဆံတာတွေနောက်လူတို့မျိုးမလူတို့မျိုးလှုပ်တဲ့မူဝါဒတွေနဲ့ပဲရှင်သန်ခဲ့ရတယ်။အဲ့ဒီမူဝါဒတွေမှာပဲဟိုကျင့်သားရနေခဲ့ကြရပေါ့နော်။အဲ့တော့လွတ်လပ်ရေးရယူဖို့အတွက်ဟိုလှုပ်ဆောင်ခဲ့တဲ့အချိန်ခါတုန်းကလည်းလူမျိုးစုတွေခွဲခြားခံရတဲ့လူမျိုးစုတွေပါဝင်နေဆိုပေမဲ့ဟိုတကယ်တမ်းကျတော့နိုင်ငံရေးလူမှုရေးသဘောတူညီချက်တွေတေချာရယူထားတာမျိုးမရှိခဲ့ဘူး။လွတ်လပ်ရေးရပြီးတဲ့နောက်မှာဒီလူမျိုးစုတွေအကြားမှာနိုင်ငံရေးလူမှုရေးသဘောတူညီချက်တွေအတွက်ချုပ်ဆိုထားတဲ့ဗြိတိညင်စာချုပ်တွေလည်းဘာမှတရားဝင်မရှိခဲ့ဘူး။ဟိုဒီဟာကပြည်တွင်းစစ်ဖြစ်ပွားရတဲ့အဓိကအကြောင်းရင်းဖြစ်တဲ့စစ်ပွဲတွေတက်ဆိုးရှိနေရတဲ့အကြောင်းအရင်းလေးဖြစ်တယ်။ဟိုတမိုင်းကျောင်းမှာဒီပြည်တွင်းစစ်မဖြစ်တဲ့လူမျိုးစုဒေသဆိုတာလည်းမရှိဘူး။နောက်ပြီးတော့လက်နက်ကင်တော်လည်းအိမ်မှာမပါဝင်ခဲ့တဲ့လူမျိုးစုဆိုတာလည်းမရှိခဲ့ဘူး။ဒီပြည်ရေးစစ်တွေကြောင့်အသက်ရှင်တန်ခွင့်တွေပညာသင်ခွင့်တွေနောက်လူမှုစည်းဝါဖွံ့ဖြိုးအောင်လုပ်ပိုင်ခွင့်တွေလည်းအများကြီးဆုံးရှုံးခဲ့တယ်။အဲ့ဒီမှာလည်းလူမျိုးစုံပါဝင်ခွင့်လည်းမရခဲ့ဘူး။မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းအကျင်းကိုအလိုအင်အားကောင်းတဲ့လူမျိုးစုတစုကဥဆောင်ပြီးအနိုင်ကျင့်နေတာ။နောက်ပြီးတော့လူမျိုးစုတစ်ခုနဲ့တစ်ခုကြားပဋိပက္ခတွေအင်အားနည်းတဲ့လူမျိုးစုရဲ့ရုန်းကန်နေရတယ်ဆိုတဲ့ဟာကသူတို့ဒီသုံးခုကပဲဒီပုံဖော်နေတယ်ဆိုတာတကယ်တမ်းတော့အင်မတန်စိတ်မကောင်းဝယ်ရပဲဖြစ်တယ်။နိုင်ငံတော်သမ္မတနောက်ဒုတိယသမ္မတတွေနဲ့လွှတ်တော်ဥက္ကဋ္ဌတွေကတော့သူတို့ရဲ့ဒီနှစ်သက်ကူမိန်ကွန်းတွေအသီးသီးမှာပေါ့နော်။ဟိုငြိမ်းချမ်းရေးအတွက်ဖော်ဆောင်သွားဖို့တိုက်တွန်းနေဆိုတာမျိုးပြောကြတာတွေ့ရတယ်။ဟိုနိုင်ငံတော်အတိုင်းမင်္ဂပုတ်ကိုဒေါအောင်ဆန်းစုကြည်ကလည်းငြိမ်းချမ်းရေးကိုဖွဲ့စည်းတည်ဆောက်မှုပုံစံအသစ်နဲ့သွားမယ်ဆိုပြီးပြောထားတယ်။ဟိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်နိုင်ကတော့ဒီဟိုငြိမ်းချမ်းရေးကိုပေါ့နော်အပြည့်နိုင်ဆုံးဆောင်ရွက်မယ်ဆိုတာမျိုးပြောထားတယ်။ဒါပေမဲ့ဒီကြားထဲမှာညီမတို့တတိထားမယ့်အရာကတော့အတိုင်းမင်္ဂပုတ်ကပြောတာကဖွဲ့စည်းတည်ဆောက်မှုပုံစံအသစ်နဲ့သွားမယ်လို့ပြောတယ်။
ဒါပေမဲ့ဘိုးချုပ်မှုရှိမအောင်လမ်းပြောတဲ့ဟာတော့NCA လမ်းချောင်းအောင်ပဲမလွဲမသွေးလျှောက်လမ်းအမယ်ဆိုတာမျိုးပြောထားတာရှိတယ်။အမိုင်အခုလက်ရှိရခိုင်မှာတနက်တန်နေတိတ်နေတာလေနှစ်လလောက်ရှိနေပြီ။နောက်အစိုးရကလည်း NCA မထိုးမီမှာပနာမထိုးဖို့အတွက်မြောက်ပိုင်း၄ဘွဲ့ကိုကန့်နှက်ထားရမျိုးလည်းရှိတယ်။အဲ့တော့ဒီဟာကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံငြိမ်းချမ်းပြီလားဆိုတဲ့မျှော်လင့်
တွက်ဒီတိုင်းပြည်လူ့အဖွဲ့အစည်းမှာကိုလိုနီစနစ်ရဲ့တည်ရောက်မှုတွေကိုညီမတို့ဆန့်ကျင်ရမယ်ပြန်လည်ဖယ်ထုတ်ဖို့အတွက်ကြိုးစားရမှာပဲဖြစ်ပါတယ်
NCA လက်မှတ်ရေးထိုးထားတဲ့တပ်ဖွဲ့များကြားထိတွေ့တိုက်ခိုက်မှုတွေချော့ချထိန်းချုပ်နိုင်မှုအတွက် JNC ကိုပုံမထရောက်စွာလှုပ်ဆောင်နိုင်မယ့်နည်းလမ်းတွေကိုရှာဖွေဖို့လိုတယ်
။ရခိုင်တပ်တော်ရဲ့ငင်းချင်းရေးအတွက်အပြူသဘောလှုပ်ဆောင်မှုတွေကိုအစိုးရနဲ့တပ်မတော်ကအသိမှတ်ပြုတုံ့ပြန်လှုပ်ဆောင်တင်ပါတယ
်။မတူညီတဲ့လူအတိုင်းဝိုင်းတွေကြားမှာနိုင်ငံရေးလူမှုရေးဆိုင်ရာဗတိညင်တွေကိုဖော်ထုတ်ဖို့နဲ့ကိုလိုနီတက်ရောက်မှုတွေကိုဆန့်စစ်ပြီးကျမတို့လူအဖွဲ့အစည်းကဆန့်ကျင်ဖယ်ထုတ်ဖို့ကလည်းအနာဂတ်ငင်းချင်းရေးအတွက်အရေးကြီးပါတယ
်။လူမျိုးရေးအစိုးရမှုနဲ့လူမျိုးကြီးဝါဒကတိုင်းပြည်အနာဂတ်ကိုပျက်စီးစေနိုင်ပါတယ်။
ဒီတစ်ပတ်တိဖို့အစီအစဉ်ကိုဒီမှာပဲရည်နာကျင်ပါတယ်ဒီအစီအစဉ်ကို VOA စနေညရုပ်တံနဲ့ Radio အစီအစဉ်မှာနှစ်ပတ်တစ်ခါကြည့်ရှုနိုင်မှာဖြစ်ပြီးတော့ကျမတို့ညာလင်းတဲ့သုတေသနအဖွဲ့ကလေးလာတွေ့ရှိချက်အစီအခံစာတွေကိုအသေးစိတ်ဖတ်ရှုကျင်နေဆိုလို့ရှိရင်ညာလင်းတဲ့ Analytics ကဆိုတဲ့ Facebook စာမျက်နှာမှာဖတ်ရှုနိုင်ပါတယ်အားလုံးရှင်လင်းချမ်းမြေ့ကြပါစေ
ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတည်လက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ American John Hopkins တက္ကသိုလ်စစ်တမ်းရာကဘာတလောကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူဟာစနေနေ့မှာ94တန်းကျော်သွားပါပြီ။သေဆုံးရသူကလည်း2တန်းကျော်နေပြီဖြစ်ပါတယ်။အမေရိကန်နိုင်ငံမှာတော့ကူးဆက်သူ23တန်းခွဲကျော်တဲ့ကမ္ဘာမှာအများဆုံးဖြစ်နေတယ်လို့သေဆုံးရသူကလည်း4သိန်းနီးပါးရှိနေပါတယ်။ကမ္ဘာမှာလူပေါင်း10တန်းကျော်နဲ့ဒုတိယကူးဆက်မှုအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံက COVID-19 ကာကွယ်ဆေးကိုစနေနေ့မှာပဲအများအပြားအစုလိုက်ထိုးနှံပေးမှုစတင်လိုက်ပါတယ်။ဒါဟာကမ္ဘာမှာအကြီးအမားဆုံးကာဝတ်ဆေးထိုးပေးမှုကိုစတင်လိုက်တာဖြစ်ကြောင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကနိုင်ငံတော်ရုပ်သံမှာပြောပါတယ်။ဩစတြေးလျနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်မပြန့်ပွားစေရအတွက်ကန့်သတ်မှုတွေချမှတ်ထားတာကိုကန့်ကွက်သူ1000လောက်ကမြို့တော်ဗီယန်နာမှာစနေနေ့ကဆန္ဒပြခဲ့ကြပြီးအစိုးရနှုတ်ထွက်ပေးဖို့ပါတောင်းဆိုခဲ့ကြပါတယ်။ဒီရောဂါကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်အစိုးရရဲ့လော့ကဒေါင်းချကန့်သတ်မှုဟာမတ်လကတည်းကဆိုရင်ဒါဟာတတိယအကြိမ်ဖြစ်ပါတယ်။အရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာအမေရိကန်နိုင်ငံသားရေးဌာနရဲ့ထိပ်တန်းတာဝန်တွေအတွက်သူခန့်ထားမဲ့သူတွေကိုထပ်မံကြေညာခဲ့ပါတယ်။အီရန်နိုင်ငံနဲ့နျူကလ িয়ার ဆိုင်ရာ2015သဘောတူစာချုပ်ချုပ်ဆိုရေးမှာအဓိကညှိနှိုင်းရေးမှူးတစ်ဦးဖြစ်တဲ့အမေရိကန်နိုင်ငံသားရေးမူဝါဒဆိုင်ရာကျွမ်းကျင်သူဝန်ဒီရှာမန်ကိုနိုင်ငံသားရေးဌာနဒုတိယအကြီးအကဲဖြစ်အမည်ရှင်းတင်သွင်းလိုက်ပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 အကူးဆက်ခံရသူ13400နီးပါးရှိနေပြီဖြစ်ပြီးသေဆုံးရသူက2942ယောက်ရှိနေပါပြီ။ရန်ကုန်တိုင်းအတွင်းမှာကူးဆက်သူ8000ခွဲကျော်နဲ့အများဆုံးဖြစ်ပြီးမန္တလေးတိုင်းမှာတော့ကူးဆက်သူ1000ခွဲကျော်နဲ့ဒုတိယအများဆုံးဖြစ်ပါတယ်။ COVID-19 ကာကွယ်ဆေးအမြောင်များထိုးနှံပေးရေးအစီအစဉ်စတင်လှုပ်ဆောင်နေပြီဖြစ်တဲ့အိန္ဒိယနိုင်ငံမှာကာကွယ်ဆေးတွေကိုဝေးလံခေါင်ဖျားဒေတာတွေအထိရောက်သွားပြီဖြစ်ပါတယ်။ချက်တပရင်းတွေကနိုင်ငံရဲ့မြောက်ဖျားကဟိမွန်နာဒေတာကစပြီး မြန်မာနိုင်ငံနဲ့နေဆက်ချင်းထိဆက်နေတဲ့နာဂလန်အထိကာကွယ်ဆေးတွေကိုရောက်သွားပြီလို့အိန္ဒိယကျန်းမာရေးတာဝန်ခံတွေကပြောပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့တလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာတက်ပ
ါ This program has come to you from the Voice of America, Washington.